Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင်ဒီ American အတန်ရဲ့2018ခုနှစ်ဒီဇင်ဘာလ5ရက်ပုဒ်ဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောက်မှာပုဒ်ဟူးနေ့ညပိုင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးသွားမှာပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေထဲမှာတော့ American သမ္မတ George H.W. Bush ရဲ့ဒီကနေ့စာပနာအခမ်းအနားမှာတက်ရှိထင်ရှားရှိနေတဲ့သမ္မတ5ယောက်နောက်ဆုံးအနေနဲ့နှုတ်ဆက်ကွန်ပျူတာမှာဖြစ်ပါတယ်။ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်မှုတွေအတွက်အမေရိကန်မျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဟောင်းမိုက်ကယ်ဖလင်းကိုတင်ညာဝင်ပေးဖို့အထူးစုံစမ်းစစ်ဆေးမှုကထောက်ခံလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလှော်တွေမှာတော့သတင်းမီဒီယာလွတ်လပ်ခွင့်အစိုးရပိုင်းမီဒီယာတည်ရှိမှုစတာတွေနဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးကမြန်မာမီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံအတွင်းပြောဆိုခဲ့တာနဲ့ပတ်သက်ပြီးသတင်းမီဒီယာအဖွဲ့အစည်းအသီးသီးကအကန့်ကွက်ခဲ့ကြပါတယ်။
အများပြည်သူဝန်ဆောင်မှုမီဒီယာနဲ့ပတ်သက်တဲ့ဥပဒေကြမ်းတို့ပါတော့ကျင်းစင်တာတွေဝင်တာတွေဟိုတခုမှလောက်ဆောင်တာမတွေ့ရဘူး။ဒီ NN တို့က
မြန်မာ journalist ကိုရဲ့အတွင်းမှုဥမြင့်ကျော်ပြောသွားတာပါ။နောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်။ဒီကြောင်းနဲ့အတူဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးသာသနာရေးဝန်ကြီးရဲ့ပြောဆိုချက်အပေါ်ဒုက္ခသည်တွေကဘယ်လိုထင်မြင်ပါသလဲဆိုတဲ့အကြောင်းနဲ့အခြားစိတ်ဝင်စားဖွယ်သတင်းလွှာတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။သတင်းပတ်စင်ကဏ္ဍတွေမှာတော့လူမှုနဲ့ကျန်းမာရေးကဏ္ဍနဲ့မြမရေးသုံးသက်ချက်တို့အပြင်အစီအစဉ်နောက်ပိုင်းမှာတော့တပတ်အတွင်းအားကစားသတင်းလွှာတွေကိုနှားဆင်ရဖို့ရှိပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာအခုအရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်သိန်ကြီးထိုက်တို့ကပြောပြပေးပါအောင်ရှင
်။ပြီးခဲ့တဲ့တောက်ချာနေ့ကခွင်လွန်သွားတဲ့အသက်94နှစ်အရွယ်41ဆမြောက်အမေရိကန်သမ္မတ George H.W. Bush ရဲ့စာပနမှာတက်ရှိထင်ရှားရှိနေတဲ့သမ္မတ5ယောက်ဒီနေ့နောက်ဆုံးအနေနဲ့နှုတ်ဆက်ကွန်ပျူတာမှာဖြစ်ပါတယ်။ Washington DC မှာရှိတဲ့ National Cathedral ဘုရားကျောင်းကနိုင်ငံတော်စာပနအခမ်းအနားကိုသမ္မတတော်နဲ့ Trump နဲ့အတူသမ္မတဟောင်းနဲ့ဖြစ်ကြတဲ့ Jimmy Carter, Bill Clinton နဲ့ Barack Obama တို့တက်ရောက်မှာဖြစ်ပြီးခွင်လွန်သူသမ္မတ Bush ရဲ့သားဖြစ်သူ43ဆမြောက်သမ္မတ George W. Bush နဲ့ဖခင်ကိုကွန်ပျူတာမှာစကားပြောမှာပါ။နိုင်ငံတော်စာပနအခမ်းအနားမှာကနေဒါနိုင်ငံဝန်ကြီးချုပ်ဟော Brian Mulroney အမေရိကန်ထက်လွတ်တော်အမတ်ဟော Alan Simpson နဲ့သမိုင်းပညာရှင်လည်းဖြစ်ကွာလွန်ဒူသမရဖို့ရှေကိုရီးယားအထုပ်ပတ်တိပြုစုစုလည်းဖြစ်တဲ့ John Mitchell တို့လည်းအမှားစကားပြောဖို့စီစဉ်ထားပါတယ်။သမရဟောင်းရဲ့စာပနကိုတက်ရောက်မဲ့သူတွေထဲမှာတော့ Britain တော်ဝင်မင်းသား Charles ဂျာမန်ဝန်ကြီးချုပ် Angela Merkel နဲ့ပိုလန်နိုင်ငံသမရဟောင်း Lech Wałęsa တို့လည်းပါဝင်ကြမှာဖြစ်ပါတယ်။လွတ်တော်ခမ်းမမှာခင်းကျင်းထားတဲ့ကွာလွန်ဒူသမရဟောင်းရဲ့နိုင်ငံတော်အလံလွှမ်းခြုံထားတဲ့အခောင်းကိုမတော်ရင်နဲ့တည်ဆောင်သွားပြီးNational Cathedral ဘုရားကျောင်းမှာဒီနေ့စာပနာခမ်းနာစတင်ကျင်းပသွားမှာပါလွတ်တော်ခမ်းမထဲမှာနိုင်ငံတော်ခမ်းနာဖြစ်ပြင်ဆင်ထားတဲ့သမရရဲ့ရုပ်လောင်းကိုမနေ့တုန်းကတော့ထောင်ချီတဲ့လူတွေနောက်ဆုံးဖြစ်နေကာရဝပြုကြပါတယ်ဝန်ထဲပူဆွေးသူတွေလာရောက်ကာရဝပြုကြတဲ့အထက်မှာ Republican Party ကမိတ်ဆွေလည်းဖြစ်ဒုတိယကမ္ဘာစစ်ပြန်တူးလည်းဖြစ်တဲ့အသက်65နှစ်အရွယ်ထက်လွတ်တော်အမတ်ဟောင်း Bob Dole က BTEC လက်ထိုင်ပေါ်ကနေကျူစာပန်းစားထပြီးအလေးပြုတဲ့အချိန်မှာလူများတွေစိတ်ထိခိုက်စရာလည်းဖြစ်ခဲ့ကြပါတယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားကိုဝင်ရောက်နှောက်ယှက်မှုနဲ့ပတ်သက်ပြီးလက်ရှိစုံစမ်းစစ်ဆေးမှုတွေအတွင်အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းကထိထိရောက်ရောက်ပံ့ပိုးပေးခဲ့တယ်လို့အထူးစုံစမ်းရေးမှူးရောဘတ်မူလာကပြောဆိုပြီးသူ့ကိုထောက်နှံ့အပြစ်မပေးဖို့ထောက်ခံပြောဆိုလိုက်ပါတယ်အမေရိကန်ဆိုင်ရာရုရှားတမ္မာဆာဂေဂဲလ်စီယန်နဲ့အပြန်အလှန်ဆက်သွယ်မှုနဲ့ပတ်သက်ပြီးပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ကိုလေညာပြောဆိုမှုအတွက်အပြစ်ရှိကြောင်းဖလင်းကဝန်ခံထားတာပါ။ဒါအပြင်တူရကီနိုင်ငံအတွက်အကျိုးဆောင်ပေးမှုနဲ့ပတ်သက်ပြီးမမှန်မကန်ထွက်ဆိုခဲ့တာတွေလည်းရှိပါတယ်။ဒေါ်နယ်ထရန့်ရဲ့သမ္မတရာထူးလွှဲပြောင်းရယူရေးအဖွဲ့နဲ့ရုရှားဆိုရတာဝန်ရှိသူတွေကြားအပြန်အလှန်ဆက်သွယ်မှုဆိုင်ရာအချက်အလက်တွေဆက်ဆက်စဉ်းစားပွဲကိုတွေ့သတင်းအချက်အလက်တွေကိုဖလင်းကပေးခဲ့တယ်လို့လည်းအထူးစုံစမ်းရေးမှူးရောဘတ်မူလာကမနေ့အင်္ဂါနေ့ညပိုင်းဖက်ဒရယ်တရားရုံးတစ်ခုမှာတင်ပြချက်မှာပြောဆိုထားပါတယ်။မိုက်ကယ်ဖလင်းနဲ့တွေ့ဆုံမေးမြန်းမှု19ခု၊ဆက်ရွယ်စတဲ့တွင်နဲ့တခြားအဆက်ဆက်တွေကနေသတင်းအချက်လက်တွေရရှိခဲ့တာပါ။ဖလင်းရဲ့စစ်မှုထမ်းသက်သူ့ရဲ့ဂုဏ်သိက္ခာနဲ့လက်ရှိစုံစမ်းစစ်ဆေးမှုအတွင်ထိထိရောက်ရောက်ပံ့ပိုးဆောင်ရွက်မှုတွေကိုထောက်ပြပြီးသူ့ကိုထောင်ချဖို့မထောက်ခံကြောင်းလဲအထူးစုံစမ်းရေးမှူးမူလာရဲ့တရားရုံးအမှုတွေမှာဖော်ပြထားပါတယ်ရှင်။
လက်နက်ရှာချရေးမှာအရေးပါတဲ့သဘောတူညီချက်ကနေအမေရိကန်ကနှုတ်ထွက်ပြီးလက်နက်ထုတ်လုပ်ဖို့ကြိုးစားမယ်ဆိုရင်ရုရှားအနေနဲ့လည်းတာလပ်ပြင်းနျူကလ িয়ার မစ်ဆိုင်းတုံးတွေစတင်ထုတ်လုပ်သွားမယ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကဒီနေ့ပဲပြောလိုက်ပါတယ် အမေရိကန်ကသဘောတူညီချက်ကနှုတ်ထွက်မယ်ဆိုရင်ရုရှားအနေနဲ့လည်းအလားတူလက်နက်တွေထုတ်လုပ်ဖို့လိုအပ်လာမှာဖြစ်တယ်လို့ကောက်ချက်ချမှာဖြစ်တဲ့အကြောင်းရုရှားသတင်းအေဂျင်စီတွေကိုသမ္မတပူတင်ကပြောလိုက်တာပါ။ဘယ်ဂျင်နိုင်ငံပရက်ဆက်မြို့ကမြောက်အတလန်တိတ်စာချုပ်ဖွဲ့ NATO နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့ရုရှားအနေနဲ့နျူကလ িয়ার တပ်ဖွဲ့ဆိုင်ရာသဘောတူညီချက် INF ကိုလိုက်နာကြောင်းပြတ်သားဖို့ရပောင်း60အချိန်ရပြီးပြတ်ခွက်ခဲ့မယ်ဆိုရင်သဘောတူညီချက်ကနှုတ်ထွက်မယ်အကြောင်းမနေ့တုန်းကပဲသတိပေးထားပါတယ်။နျူကလ িয়ার ထိပ်ဖို့တက်စင်နိုင်တဲ့မြေပြင်ခြေဆိုင် Cruise Missile အမျိုးအစား SSC-8 တပ်ဖွဲ့တွေကိုရုရှားကပြောင်းရွှေ့နေရချထားတဲ့အကြောင်းလဲဝန်ကြီးပွန်ပီယိုကဆွဆွဲခဲ့တာပါ။ရုရှားကတော့ဆွဆွဲချက်ကိုညှင်းဆန်ထားပါတယ်။ INF သဘောတူညီချက်ကိုတော့1989ခုနှစ်မှာတုန်းကအမေရိကန်သမ္မတဖြစ်တာဝန်ယူထားတဲ့ Ronald Reagan နဲ့ရုရှားကောက်ဆောင်မီခိုင်ကိုဘာချရိုချာညှိနှိုင်းဆွေးနွေးပြီးရရှိခဲ့တာလည်းဖြစ်ပါတယ်
။နှစ်ပေါင်း30နီးပါးအဆက်အစံပြတ်တောက်ခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကဆိုမာလီယာနိုင်ငံနဲ့တန်တမာရေးဆက်ဆံရေးအပြည့်အဝပြန်လည်ထူထောင်လိုက်ပါတယ်။တန်တမာရုံးသစ်ကိုတနင်္ဂနွေနေ့ကပဲဖွင့်လှစ်ခဲ့တဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟက်တာနျူယက်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။မကြသေးခင်နှစ်တည်းအတွင်းဆိုမာလီယာနိုင်ငံကတိုးတက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့တန်တမာဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့မိုဂါဒီရှုမြို့တော်မှာရုံးဖွင့်လှစ်လိုက်တာဖြစ်ကြောင်းလည်းပြောဆိုထားပါတယ်။ဆိုမာလီယာနိုင်ငံကအစိုးရအသစ်ကိုအမေရိကန်က2013ခုနှစ်မှာတရားဝင်အသိအမှတ်ပြုခဲ့ပြီးမြဲတန်တမာဆက်ဆံရေးကိုတော့ကင်ညာနိုင်ငံနိုင်ရူဘီတန်ယုံကတဆင်သာဆက်ဆံခဲ့တာပါ။ဆိုမာလီယာနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီးအဖြစ်ဝါယင်တန်တမာဒေါ်နယ်ရာမာမိုတိုလည်းပြီးခဲ့တဲ့လအထက်မှာပဲမိုဂါဒီရှုမြို့တော်ကိုရောက်နေပါတယ်။တန်တမာဆက်သွယ်ရေးရုံးသစ်ဟာတန်ယုံအဆင့်အဖြစ်အပြည့်အဝလဲပတ်နိုင်အောင်မှာမဟုတ်ဘဲတန်တမာဝန်ထမ်းတချို့ကတော့ကင်ညာနိုင်ငံမှာပဲဆက်လက်ရုံးထိုင်ကြမှာပါ။ဆိုမာလီယာနိုင်ငံမှာအာနာရှင်မိုဟာမက်ဆာအစ်ဘာရဲကိုလက်နက်ကင်အုပ်စုခေါင်းဆောင်တွေကဖယ်ရှားခဲ့ပြီးနောက်ပိုင်းပြည်ရင်းစစ်နဲ့မင်းမဲစရာအခြေအနေတွေပေါ်ပေါက်ခဲ့ရက1990ခုနှစ်ဇန်နဝါရီလမှာအမေရိကန်တယုံကိုပိတ်ခဲ့တာဖြစ်ပါတယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်စံညေစံညွန်းတွေကိုထိမ့်သိမ့်ပြီးတပ်ပြည်စီဝါရေးကိုထိခိုက်တာမျိုးအဖြစ်ခံမှာမဟုတ်တဲ့ကြောင့်ရာသီဥတုဖောက်ပြန်မှုတွေကနေစီဝါရေးပေါ်ရက်ခတ်လှန်နှံခြင်းနဲ့ပတ်သက်လို့ VOA ကမင်းမြန်ရံမှာသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ရာသီဥတုဖောက်ပြန်မှုတွေကိုလက်မခံငြင်းဆန်တာမျိုးမရှိရင်လည်းသမ္မတထရန့်ဆိုရတော့ရာသီဥတုဖောက်ပြန်မှုတွေကိုဖြေရှင်းရမှာအဓိကအချက်၃ချက်နဲ့တုံ့ပြန်လေးရှိရပါတယ်တစ်ချက်ကတော့နိုင်ငံတကာသဘောတူညီချက်တွေဘလို့ပဲရှိနေနေအမေရိကန်ဟာတခြားနိုင်ငံတွေထက်ဖန်လုံရင်အာဏာသိမ်းတန်းဝင်တွေကိုရှော့ချထားပြီးဖြစ်တဲ့အကြောင်းပြောဆိုနေတာပါကာဗွန်တန်းငွေတွေကိုရှော့ချမဲ့စီးမြင်စည်းကမ်းတွေကြောင့်ကုန်ကျစရိတ်များပြားပြီးအကျိုးမြတ်နေပါနိုင်တာနောက်တခြားနိုင်ငံတွေကမလိုက်နာတဲ့အခါမျိုးမှာအမေရိကန်အနေနဲ့တပန်းရှုံတဲ့ဖြစ်မျိုးနဲ့ကြေဝါမာတွေရှိရဲဆိုပြီးတော့လေအမေရိကန်ကတုံ့ပြန်ထားတာဖြစ်ပါတယ်အမေရိကန်လိုပတ်ဝန်းကျင်မထိခိုက်အောင်ထိသိမ်းမှုမရှိတာတွေကိုလည်းသမ္မတထရန့်ကလေထုညဉ့်ညမ်းမှုတွေကြုံနေရတဲ့တရုတ်နိုင်ငံနဲ့တခြားနိုင်ငံတွေကိုဥမာဖြစ်နေရင်ညွှန်းပြောဆိုခဲ့တယ်လို့ပတ်ဝန်းကျင်ထိသိမ်းရေးလုပ်ငန်းတွေဟာအကုန်ကျကြီးမားတဲ့အကြောင်းလည်းပြောဆိုထားပါတယ်သမ္မတထရန့်ဖော်ဝင်ဖြစ်ကနေနှုတ်ထွက်ဖို့ရည်ရထားတဲ့ရာသီဥတုဆိုင်ရာပရိသဘောတူညီချက်ကိုအကောင့်ထဲပေါ်ရေးစီးမြင့်နေရေးဆွဲဖို့ရာသီဥတုဆိုင်ရာကုလသမဂ္ဂစစ်ဆက်ညှိနှိုင်းသူတွေပိုလန်နိုင်ငံမှာတွစ်ဆုံမှုရှိနေတဲ့အချိန်မှာပဲအမေရိကန်ဆိုရရဲ့ပြောဆိုချက်ပေါ်ကြွမ်းကျင်သူတချို့ကလည်းထောက်ခံပြောဆိုရတယ်လည်းရှိနေပါတယ်
အီရန်နိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်း30လုံးကနိုင်ငံရေးအကျဉ်းသားအနည်းဆုံး 9,000 လောက်ကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့မှုကိုဖုံးကွယ်ထားမှုအတွက်အီရန်ဟာလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ယာစွဲမှုနဲ့အပြစ်ရှိတယ်လို့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ရဲ့အစီရင်ခံစာသစ်ကဖော်ပြပါတယ်1988ခုနှစ်အတွင်းအီရန်အတိုက်ခံအဖွဲ့တွေကိုထောက်ခံသူတွေကိုပြစ်မှတ်ထားတဲ့တပ်ဖြတ်မှုတွေပျောက်ဆုံးမှုတွေနဲ့ပတ်သက်ပြီးကုလသမဂ္ဂဘက်ကစုံစမ်းစစ်ဆေးပေးဖို့လူခွင့်ရေးလှုပ်ရှားမှုအဖွဲ့ကလှူလာနေတာပါပျောက်ဆုံးသွားခဲ့ရသူတွေရဲ့မိသားစုအများပြားကတော့သူတို့ချစ်ခင်ရသူတွေဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုမသိကြရသေးပါဘူးအီရန်အစိုးရဘက်ကတော့တပ်ဖြတ်မှုတွေကိုဘယ်တော့မှဝန်ခံခဲ့တာမရှိသလိုပျောက်ဆုံးသွားသူတွေဘာတွေဖြစ်ခဲ့တယ်လဲဒါမှမဟုတ်လဲရုပ်အလောင်းတွေဘယ်မှလဲဆိုတာကိုလည်းထုတ်ဖော်ပြောဆိုတာမရှိပါဘူးအရှင်ဘာသာရေးခေါင်းဆောင်ရိုဟူလာခိုမီနီရဲ့ဖာတဝါဘာသာရေးဆိုင်ရာညွှန်ကြားချက်အရထောက်ချခံခဲ့ရတဲ့ ထောင်နဲ့ချီတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေဘလို့မျိုးတုတ်တင်ခံခဲ့ရသလဲဒါမှမဟုတ်လဲဘလို့ပုံစံပျောက်ဆုံးသွားသလဲဆိုတာတွေကိုရန်နဲ့ချီတဲ့တွေ့ဆုံမေးမြန်းမှုတွေစာရွက်စာတမ်းအထောက်အထားတွေကနေတဆင့် AI အဖွဲ့ကြီးကအသေးစိတ်ထုတ်ပြန်လိုက်တာပါဒီတဲ့ကအများပြားကတော့1988ခုနှစ်တုန်းကအီရန်နိုင်ငံကိုလက်နက်ကင်တိုက်ခတ်ခဲ့တဲ့အီရတ်အခြေစိုက်မတရားအသိဉာဏ်ခံထားရတဲ့အတိုက်အခံအဖွဲ့အီရန်ပြည်သူ့မူဂျာဟစ်ဒင်အဖွဲ့ကိုထောက်ခံသူတွေဖြစ်ကြပါတယ်ရှင်
တူရကီနိုင်ငံက sorry ကောင်းဆုံးအရုံးမှာ sorry တင်စားဆရာချမဲခါရှော့ကီအသက်ခံခဲ့ရတဲ့အမှုနဲ့ဆက်နွယ်ပြီး sorry အင်ရှင်မင်းသားမိုဟာမက်ဘန်ဆယ်မန်ရဲ့ထိတ်တဲအရာရှိခြင်းအမှုကိုတူရကီနိုင်ငံအစိုးရရှင်းနေဖွဲ့ GK ကဖော်ဝန်းထုတ်လိုက်ပါတယ်။အစ္စတန်ဘူမြို့က sorry ကောင်းဆုံးအရုံးမှာအော်တိုဘာလ2ရက်နေ့ကတပ်ဖြတ်မှုကိုစီစဉ်သူတွေထဲမှာအော်တိုဘာလထဲမှာပဲရာဇဝတ်ကဖေရှားခံခဲ့ရတဲ့ set lo ကတ္တနီနဲ့ဗိုလ်ချုပ်ကြီးအာခမက်အယ်အာဆရီတို့ပါဝင်တဲ့အကြောင်းတန်တရားဖြစ်စရာခိုင်လုံတဲ့အချက်လက်တွေကိုတူရကီဆိုရရှိနေုံကတွေ့ရှိထားတဲ့အကြောင်းလဲတူရကီဆိုရရရှိတွေကပြောဆိုခဲ့ကြတာပါ sorry ဆိုရကရလူကဖေရှားခံထားတဲ့ထိတ်တဲရရှိနေရကိုအေးအေးယူမဲ့လက္ခဏာမတွေ့ရတာကြောင့်အခုလိုဝရမ်းထုတ်တာလို့လည်းပြောပါရယ်ဒီချိန်ထဲမှာပဲသတင်းစာဆရာခါရှော့ကြီးအသက်ခံရမှုမှာဘသူလက်ချက်ဆိုတာဆုံးဖြတ်နိုင်မှုနိုင်ငံတကာအဆင့်စုံစမ်းစစ်ဆေးဖို့လိုအပ်တဲ့အကြောင်းလဲကုလသမဂ္ဂလူ့ခွင့်ဆိုင်ရာကော်မရှင်နာမင်းကြီးမီရှဲဖက်ချရာကဒီကနေ့ပဲတိုက်တွန်းလိုက်
ထိုင်းနိုင်ငံမှာလိင်တူလက်ထက်ကျသူတွေကိုလည်းအစင်လာထိမြလက်ထက်သူတွေနီးတူအင်အောင်ဘက်ရဲ့မြို့ရွတ်နာမည်ခံယူခွင့်ပစ္စည်းဥစ္စာပိုင်ဆိုင်ခွင့်နဲ့အင်တောင်ကွာရှင်းခွင့်တွေပေးမဲ့အင်အောင်ဘက်ဆိုင်ရာဥပဒေချမ်းကိုအစိုးရကသုံးသပ်နေပါတယ်ခမန်းကျေထိုင်းလူဦးရေရဲ့ရှေ့ရဂိုင်းနှုန်းလူဦးရေ6တန်းလောက်ရှိတဲ့ LGBT အတိုင်းဝိုင်းလို့ခေါ်တဲ့အမျိုးသမီးချင်းအမျိုးသားချင်းစုံမဲ့သူတွေလိင်တူလိင်ခွဲစုံမဲ့သူတွေနဲ့လိင်အင်္ဂါပြောင်းလဲထားသူတွေအတွေ့တရားဝင်အခွင့်အရေးတွေတိုးတက်စေဖို့တမိုင်းဝင်ကြိုးပမ်းမှုတစ်ခုလည်းဖြစ်ပါတယ် LGBT အတိုင်းဝန်ကပုဂ္ဂိုလ်တွေကတော့အင်အောင်မဲ့ဆိုင်ရာဥပဒေချမ်းကိုကြိုးဆိုပါတယ်လက်ရှိလက်ထပ်ထိမြမှုဆိုင်ရာဥပဒေတွေကတော့အမျိုးသားတွေနဲ့အမျိုးသမီးတွေအဖြစ်တိတိကျကျရည်ညွှန်းချက်နဲ့အတူလိင်ခွဲခြားမှုနဲ့မိသားစုတိစောက်မှုမှာထုံတမ်းစင်လာတွေကိုပဲထင်ဟပ်ထားတာဖြစ်ပါတယ်ရှင်
ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ငင်ထိုက်တို့ပြောပြပေးခဲ့တာပါအခုသတင်းဆောင်မနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်သတင်းမီဒီယာလွတ်လပ်ခွင့်အစိုးရပိုင်းမီဒီယာတရှိမှုစတာတွေနဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးကမြန်မာမီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံအတွင်းပြောဆိုခဲ့တာနဲ့ပတ်သက်ပြီးသတင်းမီဒီယာအဖွဲ့အစည်းအသီးသီးကအကန့်ကွက်ခဲ့ကြပါတယ်သတင်းမီဒီယာနဲ့ပတ်သက်လို့ပြန်ကြားရေးဝန်ကြီးရဲ့မှတ်ချက်စကားတွေဟာကျင်းပနေတဲ့မြန်မာမီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံရဲ့ရည်ရွယ်ချက်တွေနဲ့လဲဆန့်ကျင်နေတယ်လို့မီဒီယာဖွဲ့စည်းတွေကထောက်ပြကြပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ကြားဆင်းလာတယ်လို့နိုင်ငံတကာနဲ့ပြည်တွင်းဖွဲ့စည်းတွေရဲ့သုံးသပ်ရေးသားမှုတွေကိုပြန်ကြားရေးဝန်ကြီးဦးပိမစ်ကခြေပရာမှာငွေကြေးရဩဇာလွှတ်မှုခံမှုနဲ့တုတေသနလုပ်ငန်းတွေပေါ်သူကပြန်လည်မေးခွန်းထုတ်ခဲ့ပါတယ်ဒီကနေ့နေပြည်တော်မှာကျင်းပတဲ့ခုနှစ်ကြိမ်မြောက်မြန်မာမီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံအဖွဲ့မေးခွန်းထဲမှာထည့်သွင်းပြောဆိုတာပါဒါ့အပြင်အစိုးရပိုင်မီဒီယာတွေဆက်လက်တည်ရှိနေဖို့လိုအပ်တယ်ဆိုတာကိုလည်းပြည်ထောင်စုဝန်ကြီးဦးပိမစ်ကအဲ့ဒီမေးခွန်းမှာပြောခဲ့ပါတယ
်ဒီကနေ့ရှိနေတဲ့လွတ်တော်သည်အဓိကအားဖြင့်ပြည်သူကရွေးကောက်တာဖြစ်ပါတယ်အစိုးရသည်လွတ်တော်အားတဆင့်ဒီသူအတွက်ဖွဲ့စည်းထားတာဖြစ်ပါတယ်ဒီတော့ဒီလွတ်တော်နဲ့ဒီအစိုးရဟာသူ့ကိုရွေးချယ်ခန့်အပ်လိုက်တဲ့ပြည်သူကိုကျွန်တော်တို့သည်နိုင်ငံနဲ့ပြည်သူအတွက်ဘာတွေဘာတွေဆောင်ရွက်ပေးနေပါတယ်ဆိုတာကိုအစီရင်ခံဖို့တာဝန်ရှိပါတယ်အဲ့ဒီတာဝန်ကိုဒီကနေ့အစိုးရပိုင်းလို့ပြောနေတဲ့မီဒီယာများကထမ်းဆောင်ပေးရတာဖြစ်ပါတယ်နောက်လာမယ့်အစိုးရများရှိရင်လည်းပဲအဲ့ဒီအစိုးရများသည်ပြည်သူနဲ့ဆက်သွယ်မဲ့သူတို့မှာမီဒီယာများသည့်အခုပုံစံနဲ့ဖြစ်စေနောက်ပြောင်းလဲလာတဲ့ခေတ်ကာလတွေနဲ့လျော်ညီတဲ့အခြားပုံစံများနဲ့ဖြစ်စေဒါရှိနေဦးမှာပဲလို့ကျွန်တော်ကတော့မြင်ပါတယ
်ဒီပြောဆိုချက်ကိုသတင်းမီဒီယာအဖွဲ့များနဲ့လွတ်လပ်စွာရေးသားပြောဆိုခွင့်ရလှုပ်ရှားတဲ့အဖွဲ့တွေဖြစ်တဲ့မြန်မာချန်နယ်လေးကွန်ရဲ့ပန်မြန်မာမြန်မာသတင်းသမားများကာကွယ်ရေးကော်မတီအစရှိရဲ့16ဘွဲ့ကကန့်ကွက်လိုက်ပါတယ်မြန်မာဂျာနယ်လစ်ကွန်ရဲ့တွေ့ရင်မူကွန်မြူနတီကတော့ public media နဲ့လွတ်လပ်တဲ့ media ပဲရှိတည်နေလို့လဲဆိုရတယ်
။အဲကျွန်တော်တို့ဟိုငကိုရဲအတမ်းများရှိတာပေါ့နော်။ဒီနှစ်နှစ်ရှိလာပြီးဒီအများပြည်သူဝန်ဆောင်မှု media နဲ့ပတ်သက်တဲ့ဥပဒေကြမ်းတို့ဘာလို့ပြင်ဆင်နေတယ်ဝင်နေတာလဲ။ဟိုတခုမှလှုပ်ဆောင်တာမတွေ့ရအောင်ဆိုတော့ဒီ NA တို့က ီဟာကိုဆက်လက်ကင်နာအမယ်ဆိုတဲ့တမ်းမြမျိုးဝင်လာကြပြီဒီနေ့ကတော့အဲ့လိုမျိုးပြင်းပြင်းတင်းထုတ်ပြောလိုက်တဲ့ဟာကတော့ဟိုကျွန်တော်တို့ကတော့ကန့်ကွက်ဖို့ဖြစ်လာတဲ့အကြောင်းကတော့ပါပဲဟိုအများပြည်သူဝန်ဆောင်မီဒီယာကိုပြောင်းဖို့ဆိုတဲ့အမျိုးပုဂ္ဂလိကမီဒီယာနဲ့လွတ်လပ်တဲ့မီဒီယာပဲရှိတယ်အဲဒီနိုင်ငံပိုင်မီဒီယာဆိုတာရည်ရှိတော်မရှိတဲ့ဆိုတဲ့အမျိုးကဒါအားလုံးကဒီမိုကရေစီအခြေခံနဲ့လက်ခံလာပြီးသားအဲ့ဒါကိုဟိုရှိတဲ့နေလို့ပြောင်းတင်းပြောတဲ့ဟာတော့ကျွန်တော်တို့ကတော့ဘုံအားဖြင့်ဘယ်လိုမှဟိုလက်ခံနိုင်မှုမရှိဘူးပေါ့နော
်ဝင်းကြီးဦးပင်မြာသူကိုယ်တိုင်စာရေးကြာဒူးဖြစ်ခဲ့တယ်လို့ဝင်းကြီးမဖြစ်ခဲ့ခင်တရင်ကြနေတဲ့ဆောင်ကိုလည်းဦးစီးထုတ်ဝေခဲ့သူပါအဲ့ဒီအချိန်တုန်းကအစိုးရမီဒီယာနဲ့ပတ်သက်လို့သူရက်တီချက်နဲ့အခုလိုအစိုးရဝင်ပြီးပြစ်ပြီးတဲ့အချိန်သူရက်တီချက်ပေါ်မှာလည်းသတင်းမှတော်တော်များများကဝေဖန်တာတွေရှိခဲ့ပူပါတယ်ပုဂ္ဂလိကမီဒီယာတွေအနေနဲ့ငွေကြေးဩဇာလွန်ဆန်နိုင်ပါမလားဆိုတဲ့သူရဲ့မှတ်ချက်ပေါ်မှာလည်းသတင်းမှတွေတော်တော်များများကမကျေနပ်ကြပါဘူးပုဂ္ဂလိကမီဒီယာရဲ့သဘောကိုအသေးချာနားမလည်တာဖြစ်တယ်လို့ညီလာခံတက်ရောက်နေသူပန်မြမအတွင်းကွန်ဆန်ကအခုလိုဝေဖန်ပါတယ
်တမတော်ကတန်နေရဟာရှိရင်နောက်ပြီးတော့ဒီကြေးမုံလိုမြမဟိုမြမအလင်းလိုနောက်ကြောင်ဟာရှိနေတာဒါဆိုလေဒါအေဒူအင်ဒီပန်ဒန့်မရှိဘူးဆိုတော့ဒါပူတည်ကြတဲ့ကိစ္စမျိုးရှိနေပါတော့ဆိုတော့ဒါမျိုးကိုကြတော့သူကဘာမှထည့်မပြောဘဲနဲ့တခြားဒီလွတ်လပ်တဲ့မီဒီယာတွေပေါ့နော်ဒီပုဂ္ဂလိကမီဒီယာတွေရဲ့အခက်အခဲတော့ကြတော့ဟိုအဲ့ဒီလိုမျိုးသူကဆွဆွဲလိုက်တဲ့သဘောမျိုးဖြစ်သွားတာပေါ့နော်ဒီချာမဟုတ်ဘဲနဲ့ဒီချာမသိဘဲနဲ့အဲ့နောက်ပြီးသတင်းကန်းတွေကဟိုဘလို့အချိန်မျိုးတွေပေါ်မှာအလွတ်လုံနေဆိုတော့ဒီချာလိလာခြင်းမရှိဘူးနောက်အချက်အလက်အကူအကားအဖြစ်မပါဘဲနဲ့အလုတ်ကြီးကိုဆွဆွဲလိုက်တဲ့သဘောဖြစ်သွားတာပေါ့
နော်။နယ်စီမချသတင်းတော်များဖွဲ့ကဧပြီ25ရက်ကထုတ်ပြန်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်အညွှန်းကိမ်းမှာနိုင်ငံပေါင်း180မှာမြန်မာနိုင်ငံကအဆင့်139သို့ရောက်ရှိနေပြီးဒီညွှန်းကိမ်းဟာ2018ခုနှစ်နဲ့နှိုင်းယှဉ်ပါကအဆင့်6ဆင့်ကျဆင်းသွားတာလည်းဖြစ်ပါတယ်။ဒီလိုညွှန်းကိမ်းကျဆင်းလာတယ်လို့အစိုးရကစားရေးသားထုတ်ပြန်တဲ့ပြည်တွင်းပြည်ပဖွဲ့စည်းတွေဟာဗတ်လိုက်ခဲ့ပြီးအမှတ်ပေးပုံပွင့်လင်းမြင်သာမှုမရှိဘူးလို့လည်းဝန်ကြီးကဆိုပါတယ်။ဒီနေ့ခုနှစ်ကြိမ်မြောက်ကျင်းပတဲ့မြန်မာမီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံခေါင်းစဉ်ကိုတော့မြန်မာမီဒီယာတိုးတက်ရေးအတွက်ထိရောက်သောပူးပေါင်းဆောင်ရွက်ခြင်းလို့ပေးထားပြီးဥပဒေပိုင်းဆိုင်ရာပြုပြင်ပြောင်းလဲရေးမှာလွတ်လပ်စွာပြောဆိုထုတ်ပေါ်ခွင့်ရေးသားခွင့်နှင့်သတင်းချက်လက်များရယူခွင့်တို့သတင်းမီဒီယာလွတ်လပ်ခွင့်ကိုဘလို့တိုင်းတာကြမလဲမြန်မာနိုင်ငံရုပ်သံလွှင့်မီဒီယာများဥပဒေနည်းဥပဒေနှင့်ကောင်ထယ်ပေါ်ဆောင်ရွက်မှုမှာမီဒီယာနှင့်သတင်းသမားများ၏လုံခြုံရေးဒီဂျစ်တယ်ကူးပြောင်းသည့်အကင်းကျင်းတွင်ပြည်တွင်းမီဒီယာများရှင်သန်ရည်တည်ရေးစတဲ့ခေါင်းစဉ်တွေနဲ့ဆွေးနွေးသွားကြမှာလည်းဖြစ်ပါရယ်ခင်ဗျာ
ကိုထဲအောင်ခန့်သတင်းပေးပို့ထားတာပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးသာသနာရေးဝန်ကြီးရဲ့ပြောဆိုချက်ဟာဒုက္ခသည်တွေကိုပြန်မခေါ်ခြင်းနဲ့အတွက်ပြောတယ်လို့ယူဆတဲ့အကြောင်းဒုက္ခသည်တူကတုံ့ပြန်လိုက်ပါတယ်။အဲ့လိုပြောဆိုချက်ဟာအချက်လက်ပေါ်အခြေခံပြောဆိုတာမဟုတ်ဘူးဆိုရင်ဒုက္ခသည်ပြန်လည်ခံရေးလုပ်ငန်းကိုထိခိုက်နိုင်မယ်လို့မြမအရေးလေးလာသုံးသပ်သူတူကလည်းမြင်ပါတယ်။ဒီအကြောင်းကို VOA သတင်းတောက်မတ်မီခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
မနေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ပညာရေးပွဲတစ်ခုအပြီးသာသနာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးသူရဦးအောင်ကသတင်းမီဒီယာတွေကိုအခုလိုပြောဆိုသွားတာ
ပါ။တကယ်ကအကူကြီးထုတ်မနေဘူးတောင်းဝင်မှာဝင်မြတ်စာနေကြတယ်။နော်ပြည်တော်ကသူပြန်ထုတ်ပြပါဆိုလည်းမထုတ်ပြဘူး။တန်တီထုတ်ပြလိုက်ရင်သူတို့ဘူးပြောဘူး။ဆိုတော့ခုနကနောက်ပြီးတော့ဒီပြန်ကားဒီလူငယ်လေးတွေကိုလည်းကတော့သူတို့အဲ့တို့ကတဲ့ခဏမှာတွင်းထားတဲ့ရိတ်သွင်းတဲ့စိတ်တက်ကရခိုင်ဟူချစ်တဲ့ကြမယ်ညောင်းနေအောင်ချစ်တဲ့ကြမယ်သူဖြစ်တယ်အဲ့မှာပြည့်ကျက်နေတဲ့ဒီဝီတွေကဖဲမလီတွေကသူရဲ့နာကယူမှန်းချက်ကညောင်းနေအောင်ချစ်တဲ့ကြမယ်အဲ့လိုဖြစ်တယ
်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတစ်ခုမှာလက်ရှိနေထိုင်နေတဲ့ဒုက္ခသည်တဦးဖြစ်သူဥမမောင်ကျော်မင်းကတော့ဒါဟာအစိုးရဘက်ကဝါဒဖြန့်ချီမှုတသက်သာဖြစ်တယ်လို့ဝေဖန်ပြောဆိုလိုက်ပါတယ်င
ါတို့ဝန်ကြီးသူရောဥမောင်ကိုပြောတာပြောအဆူရမွာရာဖီလိုတိုရှင်နေအတိကျတော့မမဆူရကကျွန်တော်ရဲ့ထူးထူးခြားပေါ်မလာလို့ပဲနဲ့ဒီလူတို့မဟုတ်မဆက်ဆဲနေတာကိုအဲလူဟန်ကြလူလူဟန်ကြလူလူတို့ကတော့အဲမလာချင်းဖဲမပူချင်းလို့ဖဲမကောချင်းလို့ဒီလူမျိုးပြောနေတာလို့ကျွန်တော်သိပါတယ်ခင်ဗျာ
ရခိုင်ရင်းနဲ့ပတ်သက်လို့နိုင်ငံတကာဘက်ကဖိအားတွေဝေဖန်မှုတွေရှိနေချိန်မှာအစိုးရတာဝန်ရှိသူတဦးအနေနဲ့သတိထားပြောဆိုဖို့လိုအပ်တယ်လို့မြမနိုင်ငံရေးလေလာသုံးသပ်သူသတင်းစာဆရာဦးစီသူအောင်မြင့်ကတော့ပြောဆိုလိုက်ပါတယ်
။နိုင်ငံတကာကလည်းဒီဒုက္ခတွေပြန်မလာနိုင်သေးတဲ့အချိန်မှာဝေဖန်မှုတွေရောနောက်ဘုရားမအရေးယူမှုတွေရောအဲ့ဒါတွေကလည်းဒီနေ့ချိန်ကြီးရော့ကြမတော့ထိခိုက်နေတာပေါ့နော်။အဲ့လိုထိခိုက်နေတဲ့အချိန်မှာတာဝန်ရှိတဲ့လူတွေအဲ့လိုဝန်ကြီးတွေအဖြစ်လို့ဆိုရင်တော့ စကားတွေဓာတ်ပြီးပြောဆိုရမှာဟိုတတိထားပြီးတော့ပြောဆိုဖို့ဟိုလိုတာပေါ့လိုအပ်တယ်ဆိုရင်ဟုတ်ပါတယ်အချက်နဲ့အလက်နဲ့ပြည်ပြချာချာဟိုပြောမယ်ဆိုမယ်ဆိုရင်တော့ဒါတော့ပြဿနာမရှိဘူးပေါ့နော်အဲဒီလိုမျိုးမဟုတ်လည်းဟိုလက်လက်စပယ်ပြောတာမျိုးအချက်နဲ့အဒီပေါ်မှာအခြေမခံနဲ့ပြောတာဆိုရင်တော့အပြေရတဲ့အစိုးရကဘူးပြည်ပြချာအကောင့်တွေပေါ်နေတဲ့အဲဒီဒုက္ခတွေပြန်လက်ခံရေးလုပ်ငန်းကြီးကိုထိခိုက်နိုင်မယ်လို့ထင်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိတ်ရှောင်သွားကြတဲ့ဒုက္ခတွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံကြားသဘောတူညီထားပြီးပြန်လည်လက်ခံရေးဆောင်ရွက်နေပေမဲ့အခုချိန်ထိပြန်လည်လာရောက်သူမရှိသေးတာကြောင့်အောင်မြင်မှုမရဘဲရှိနေချိန်မှာအခုလိုပြည်ထောင်စုအဆင့်အစိုးရအဖွဲ့ဝင်တဦးကပြောဆိုလိုက်တာကြောင့်ပြန်လည်လက်ခံရေးလုပ်ငန်းစဉ်ဟာဒီထက်ပိုနှောင့်နှေးကြံ့ကြာစေနိုင်မယ်လို့ထောက်ပြဝေဖန်မှုတွေလည်းရှိနေပါတယ်ရှင
်မမေခသတင်းပေးပို့ထားတာပါအခုဆက်ပြီးတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ကိုချင်းသူရဲကောင်းပေးတဲ့အပေါ်ချင်းချောင်းသားလူငယ်ကကန့်ကွက်တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်လိုင်းကိုချင်းပြည်နယ်တီးတိမ်မြို့ဇိုမီအသင်းကချင်းသူရဲကောင်းဖွဲ့ပေးအပ်တာဟာမဖြစ်သင့်ဘူးလို့ဇိုမီချောင်းသားလူငယ်အဖွဲ့ကကန့်ကွက်လိုက်ပါတယ်။တီးတိမ်မြို့ဇိုမီအသင်းတာဝန်ရှိသူတွေကတော့မြန်မာနိုင်ငံတက်မတော်မှာယာတူးအကြီးဆုံးပုဂ္ဂိုလ်ကိုတရဲကောင်းအဖြစ်သတ်မှတ်ပေးရတာဖြစ်တယ်လို့ပြောပါရယ်ဇိုမီမျိုးနွယ်စုတွေမှာတမျိုးသားလုံးအနေနဲ့ဆုံးဖြတ်ထားတဲ့တရဲကောင်းမရှိဘူးလို့လည်းဇိုမီနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါရယ် VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ပါဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကိုချင်းတရဲကောင်းဘွဲ့ပေးရတဲ့ပုံမှာဘာကြောက်ကောက်ရရတယ်ဆိုတာကိုဇိုမီကျောင်းသားလူငယ်ဖွဲ့တာဝန်ခံကင်းတွန်က VOA ကိုခုလိုရှင်းပြပါရယ်
ခရစ်မတ်ရက်စောင်းပြီးကြတယ်ဒါရတယ်လေဒါသူတို့အဖွဲ့အစည်းရဲ့အရေးရတယ်ကန့်ကွက်တာကကိုယ့်လူမျိုးကြားထဲကနေပြီးတော့တရားကောင်းပွဲတွားပြီးရဆိုတာလုံးဝအတိအကျမရှိဘူးကျွန်တော်တို့ထုံးစံမှာရှိတဲ့တရားကောင်းပွဲပြီးတဲ့ပုံစံရတယ်ဒါမျိုးမရှိဘူးအခုလူမျိုးချင်းတရားကောင်းဆိုပြီးတော့အဖွဲ့အစည်းတရားကလုံစားတာတော့မဟုတ်ဘူး
အင်ကာနီကချင်းပြည်နယ်တီးတိမ်ဆူမီဖွဲ့ကကက်သလစ်ခရစ်ယာန်ဘုန်းတော်ကြီး Reverend Francis Joseph Tranin စမုံဦးဆောင်တဲ့ဖွဲ့ကနေတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုနေပြည်တော်ဘုရင်တော်ရိတ်တာမှာလာရောက်တွေ့ဆုံပြီးတရဲကောင်းဘွဲ့ကွယ်ဟမ်ဖာဒရိုင်နာအဝတ်ကိုဂုဏ်ပြုချီးမြှင့်ပေးအပ်ခဲ့တာပါလူရဲကောင်းဘွဲ့ပေးအပ်တဲ့အဓိကရည်ရွယ်ချက်ကတော့တီးတိမ်စုမင်းအသင်းထွေထွေတွင်းမှုဥကခင်းပောင်ကအခုလိုပြောပါတယ
်မှားတော့တရဲကောင်းဘွဲ့ပေးတာပေါ့နော်ဒီလိုကချင်းအဖွဲ့စစ်တဲ့အတွက်ချင်းတရဲကောင်းဘွဲ့စစ်တော့ကျွန်တော်တို့မြန်မာနိုင်ငံရဲ့အကြီးဆုံးသမ္မတအကြီးဆုံးတယောက်ဒီလိုကျွန်တော်တို့ဒီရဲကောင်းလို့သတ်မှတ်တယ်စစ်စစ်ကြီးလို့သတ်မှတ်ပြီးတော့မှအဲဒီရဲကောင်းပွဲပြီးတာကျွန်တော်တို့ကတော့ရေရွတ်တော့ပြီးတာပါ
သမရကာကွယ်ဦးစီးချုပ်ကိုနိုင်ငံတကာကဖိအားပေးနေပေမဲ့လည်းမြန်မာနိုင်ငံမှာတည်ငြိမ်အေးချမ်းမှုရှိဖို့အတွက်စွမ်းဆောင်ခဲ့လို့ဒီလိုဒီရဲကောင်းပွဲပေးတာဖြစ်တယ်လို့ဥကခင်းပောင်ကဆက်ပြောပါတယ်
ဒီနိုင်ငံတကာတော့ဖိအားပေးမှုတွေပါရတော့ရှိနေပါပဲလေကျွန်တော်ကလည်းတို့အမြင်နဲ့တို့ဖိအားပေးတာပေါ့ကျွန်တော်တို့လည်းကျွန်တော်တို့အမြင်နဲ့ကျွန်တော်ဒီဘက်ကိုပေးတာပေါ့နော်သူလည်းသူတက်နိုင်တော့မြန်မာနိုင်ငံမှာတည်ငြိမ်အေးချမ်းမှုရှိအောင်ပေါ့နော်အဆအဆရရမှာရေစွမ်းတတိမတိတိဆုံဆုံနဲ့သူကလုပ်ပေးတာရှိတဲ့အတွက်ကျွန်တော်တို့ပေးတာပ
ါဆိုမီမျိုးရဒီမိုကရေစီဖွဲ့ချုပ်အထွေထွေသွင်းမှုဥကင်ကန်းလျှံကတော့ဒီလိုတရားကောင်းပွဲပေးတဲ့ပေါ်ဝေဖန်ချက်မပေးပေမဲ့ဇူမီမျိုးသားတွေမှာတတ်မှတ်ထားတဲ့တရားကောင်းပွဲမရှိဘူးလို့ဆိုပါတယ
်ကျွန်တော်တို့ဝေဖန်ချက်တော့မပြောလို့ဒါပေမဲ့တို့က CSO သဘောမျိုးနဲ့တင်းဆိုတော့တို့သဘောတော့ကျွန်တော်တို့ပြောလို့မရဘူးလေဒါကျွန်တော်တို့ဒီမှာတရားကောင်းပွဲဆိုတာမရှိဘူးလို့တမျိုးသားလုံးနဲ့ဆုံးဖြတ်ထားတဲ့တုံးလုံးခါတရားကောင်းလို့ဆိုတာမရှိပါဘူ
းရှေးဟောင်းဇူမီလူမျိုးတွေရဲ့ဇလိသုံးဆန်ရရဲရဲတဲ့သူတွေကိုဘွယ်အနှင်းနဲ့ပုံစံကိုတော့ဥကင်ကန်းလှန်ကအခုလိုဆက်ပြောပါတယ်
ခုခေတ်နောက်ပိုင်းမှာတော့မရှိဘူးဘေးကြီးကြီးကတော့ဥမာတော်ရဲတိစံကြားတော့ခင်လို့ဖားနေလူတွေရန်သူအောင်နေတဲ့လူတော့ဂုံပြည့်တယ်ဆိုလို့ရှိရင်ကျွန်တော်တို့ရိုးရရဒီကောင်းပွားဖြစ်ဖို့စောင်းခိုင်းတယ်အဲ့ဒီပေါ်မှာအောက်ချင်းနဲ့ရင်ပြီးတော့မင်းယုံနဲ့မွေးတွေကိုစောင်းပေးတာတော့ရှိပါတယ်ဂုံပြည့်တာတခြားတရားကောင်းဆိုတော့မရှိပါဘူ
းပြီးခဲ့တဲ့2012ခုနှစ်မှာဇူမီမျိုးသားကွန်ကရက်ပါတီကနေအမျိုးသားဒီမိုကရေစီဖွဲ့ချုပ်နိုင်ရကဒူရဥတင်ဦးကိုအမျိုးသားပြန်လည်သိမ်းမြရေးဒူရကောင်းစုကိုချင်းမြစ်ပေးအပ်ခဲ့ဘူးပေမဲ့ပုံသဏ္ဍာန်ကွဲပြားတယ်လို့သူကဆိုပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ကိုချင်းတရေကောင်းဘွဲ့ပေးအပ်တဲ့ဖြစ်စဉ်ပေါ်ဇုံမွေးမျိုးသားဖွဲ့စည်းတွေကမှမတူကွဲပြားတဲ့အမြင်တွေရှိလာပြီးဒီအမြင်ကိုစုစည်းပြီးမကြာခင်မှာထုတ်ပြန်သွားမယ်လို့လည်းဇုံမီကျောင်းသားလူငယ်ဖွဲ့တာဝန်ခံချင်းထွန်ကပြောပါတယ်။သမရကဝေဦးစီးချုပ်ကိုချင်းသူရဲကောင်းဘွဲ့ပေးအပ်တာဟာနိုင်ငံရေးပြုပြင်ပြောင်းလဲနေတဲ့ကာလမှာသမရကမမမမရပ်တည်ပေးပြီးတိုင်းပြည်နဲ့လူမျိုးတွေကာကွယ်ပေးနေတာရဲ့စွန့်ရည်သတိနဲ့ပြည့်စုံပြီးတိုင်းပြည်နဲ့လူမျိုးတွေအသက်နဲ့လဲကာကွယ်တဲ့အရေးချင်းနဲ့ပြည့်စုံတဲ့ပုံကူဖြစ်တာကြောက်ရဲ့အခုလိုဂုံပြုချင်းမြစ်ပေးအပ်ခဲ့ကြောင်းသမရကကိုရေဦးစီးချုပ်ယုံသတင်းမှာရေးသားဖော်ပြထားပါတယ်ခင်ဗျာ
တော်ရှင်များရှင်ဒါမဲ့တနင်္လာနေ့ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်ပါတယ်ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အရက်သားအစိုးရလက်ထက်မြန်မာနိုင်ငံမှာလူ့အခွင့်အရေးအကာအကွယ်ပေးနိုင်အောင်ဘလောက်အထိစွမ်းဆောင်နိုင်ခဲ့ပြီးပါပြီလဲဒီမိုကရေစီထွန်းအားရေးကိုဘလို့လူတွေဘလို့အရာတွေကအဟန့်အတားဖြစ်နေပါတယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီမိုကရေစီရေးမျှော်မှန်းချက်တွေနဲ့လက်တွေ့ကြုံတွေ့နေရတဲ့အခြေအနေတွေပေါ်သောတာရှင်တွေရဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရရှင
်။စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါရရှင်။ VOA ရဲ့ဗုဒ္ဓဟူးနေ့ညပဲ့အမြန်မာဘာသာအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုပထမပိုင်းနိုင်ယူဝဲမှာနားဆင်ရမယ့်နောက်ဆုံးသတင်းလွှာမှာတော့ထိုင်းမြန်မာနယ်စပ်မြဝတီကနေဘတ်ငွေ2,000,000,000ကျော်နဲ့ကာလတန်ဖိုးညီမျှတဲ့ India Rupees 5,600,000ကိုခန္ဓာကိုယ်မှာပတ်ပြီးယူဆောင်လာတဲ့မြန်မာနိုင်ငံသားတဦးကိုမဲဆောက်ထိုင်းအကောက်ခွန်ကဖမ်းဆီးလိုက်တဲ့အကြောင်းဒီဇင်ဘာလ4ရက်နေ့ကသတင်းစာရှင်းလင်းခဲ့ပါတယ်။ VOA ထိုင်းခြေဆိုင်သတင်းတောက်မိုင်းအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမြန်မာနိုင်ငံမြဝတီမြို့ဘက်ကနေဝင်ရောက်လာတဲ့ကုန်တွေကိုအကောက်ခွန်အရာရှိတွေကခိုးသွင်းကုန်ဆိုပြီးစက်တိုက်ဖမ်းဆီးနေတဲ့အချိန်မှာရူပီးငွေ 2,000 တန်တွေကိုမြန်မာနိုင်ငံသားတဦးထံကနေဖမ်းဆီးမိခဲ့ကြောင်းမဲဆောက်မြို့ကအကောက်ခွန်အရာရှိနိုင်ဝမ်လောက်ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ
်။အမှန်တကယ်ဆိုတာလည်းကောင်းပါဘူ
း။အိန္ဒိယရူပီးငွေ 2,000 တန်တွေဖြစ်တဲ့ရူပီးငွေ 5,600,000 ကိုကိုခန္ဓာမှာပတ်ပြီးတရားမဝင်ယူဆောင်လာတဲ့မြန်မာနိုင်ငံသားတဦးကိုဖမ်းဆီးခဲ့ကြောင်းဒီငွေတွေဟာကာလတန်ဖိုးအားဖြင့်ဆိုရင်တော့ဘတ်ငွေ 2,300,000 ကျော်တန်ဖိုးရှိတယ်လို့ဆိုပါရယ်ဒီပတ်စံတွေဟာမြန်မာပြည်တဲကစီးပွားရေးသမားတွေကတည်ဆောင်လာပြီးစင်ကာပူထိတည်ဆောင်ဖို့အတွက်တည်လာတာလို့လည်းဆိုပါရယ်ဒါပေမဲ့တရားဝင်နီးနဲ့တည်ဆောင်လာတာမဟုတ်တဲ့အတွက်ဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းပြောပါရယ်အရင်တုန်းကလည်းမြန်မာနိုင်ငံမြဝတီဘက်ကနေမဲဆောက်မြို့ကိုလာတဲ့သူတွေထံကနေတရားမဝင်တည်ဆောင်လာတဲ့အမေရိကန်ဒေါ်လာငွေအစစ်တွေကိုလည်းအများအများဖမ်းဆီးရမိတာတွေလည်းရှိခဲ့ပြီးပါတယ်။ဒီမှုနဲ့ပတ်သက်ပြီးတော့ထိုင်းရနာပိုင်းနေဘက်ကနောက်ဆက်တွဲဆက်ဆက်မှုတွေကိုဆက်လက်ဖော်ထုတ်အရေးယူနိုင်ရေးအတွက်စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေပါတယ်။ဒါအပြင်ဒီအပိုင်းအတွင်းမှာပဲမြန်မာနိုင်ငံဘက်ကနေဝင်လာတဲ့ကုန်မျိုးစုံကိုဖမ်းဆီးခဲ့ရမှာကီလိုပေါင်း456ကီလိုပါတဲ့ပြောင်းစံပေါင်း128ကီလိုပေါင်း960ပါတဲ့စံကြမ်း820ချင်းစေးအလှကုန်ကုန်ပစ္စည်းမျိုးစုံကိုဖမ်းဆီးနေပါတယ်ပြီးခဲ့တဲ့10ရက်ခန့်ကတော့ဘတ်ငွေ2တန်းလောက်တန်ဖိုးရှိတဲ့မြန်မာကုန်ပစ္စည်းတွေကိုဇက်တိုက်ဖမ်းဆီးခဲ့ပြီးအခုလည်းမြန်မာဘက်ကတရားမဝင်တယ်ဆောင်လာတဲ့နိုင်ငံသားငွေတွေနဲ့အကောက်ခွန်မဲ့တင်သွင်းနေတဲ့ကုန်တွေကန့်သက်ကုန်ပစ္စည်းတွေကိုလည်းဇက်တိုက်ဖမ်းဆီးနေတာဖြစ်ပါတယ်မြန်မာဘက်ကနေလာတဲ့ကုန်ပစ္စည်းနဲ့ဆေးဝါးတချို့မှာကျန်းမာရေးထိခိုက်စေနိုင်တာတွေပါတဲ့အတွက်စစ်ဆေးပြီးတင်ဆီးနေတာဖြစ်တယ်လို့လည်းအကောက်ခွန်အရာရှိကပြောဆိုသွားပါတယ်ရှင်
ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ VOE ကနေထုတ်လွှင့်ပေးနေတဲ့ Radio Season တွေကို VOE ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင
်။ VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းရဲ့2018ခုနှစ်ဒီဇင်ဘာလ5ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 953ညလိုင်းဒိုမီတာ25 kHz 1783ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ခန္ဓာတွေမှာမြမလူမှုနဲ့ကျန်းမာရေးခန္ဓာမှာအရက်အစ်စ်နဲ့အရက်အတုနှစ်မျိုးစလုံးဟာကျန်းမာရေးအတွက်ဆိုးကျိုးတွေသာဖြစ်နိုင်စေတဲ့အကြောင်းနဲ့မြမအရေးသုံးသပ်ချက်မှာတော့အဲဒီတာကိုတွေ့ရခိုင်ပြဿနာဆိုတဲ့အပေါ်ကိုမကြသေးမီကရခိုင်ပြည်နယ်မြောက်ပိုင်းကိုကိုယ်တိုင်သတင်းသွားယူခွင့်ရရှိခဲ့တဲ့ VOA မြမပိုင်းအဲဒီတာကိုကျော်ကျော်သိန်းနဲ့ဦးကျော်ဇန်တာတို့ဘယ်လိုဆွေးနွေးသုံးသပ်ထားသလဲဆိုတာကိုနားဆင်ရပါမယ်
အဲ့ဒါပြန်လာခြင်းနဲ့လူတွေရှိတယ်အစိုးရတော်ဝင်ရှိသူတွေဘက်ကလည်းပြောထားတာထပ်ကတည်းကလည်းရှိပါတယ်ဟလာပြန်လာခြင်းနဲ့ဒီဘက်မှာစီးပွားရေးလုပ်ငန်းဆင်ခုတာချင်းရှိတဲ့လူတွေကပြန်လာခြင်းနဲ့အဲ့လူတွေ
အပြေဆုံးကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒါ့အပြင်အားကစားသတင်းလွှာအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်အရက်အစ်စ်နဲ့အရက်အတုနှစ်မျိုးစလုံးဟာကျန်းမာရေးအတွက်ဆိုးကျိုးတွေကိုသာဖြစ်ပေါ်ရရှိစေနိုင်တာကြောင့်အရက်တောက်သုံးမှုကိုတတ်နိုင်သမျှလျှော့ချသင့်တဲ့အကြောင်းကိုဒေါက်တာတန့်စောကအလူလူနဲ့ကျန်းမာရေးအစီအစဉ်မှာတင်ပြပေးထားပါတယ်ရှင
်အရက်ကိုကျန်းမာရေးနဲ့ညီညွတ်အောင်တောက်လို့ရနိုင်သလားဆိုတာနဲ့ပတ်သက်ပြီးပညာရှင်တွေကြားထဲမှာသဘောထားအမျိုးမျိုးကွဲပြားနေတာကိုတွေ့မြင်နေရပါတယ်။အရက်ကိုလုံးဝမတောက်သင့်ဘူးလို့အကြံပေးတိုက်တွန်းတဲ့ပညာရှင်တွေရှိတယ်လို့တနေ့တာတောက်သုံးသင့်တဲ့ပမာဏမကျော်အောင်တောက်သုံးပေးမယ်ဆိုရင်တော့ကျန်းမာရေးကိုပိုပြီးအထောက်အကူဖြစ်စေနိုင်တယ်လို့အကြံပြုထားတဲ့ပညာရှင်တွေလည်းရှိပါတယ်။အကြောင်းမျိုးမျိုးကြောင့်အရက်ကိုတောက်သုံးခဲ့ရမယ်ဆိုရင်ကျန်းမာရေးမထိခိုက်အောင်ပမာဏဘလောက်အတွင်းတောက်သုံးသင့်ပါလဲလို့မေးကြည့်တဲ့အခါအထွေထွေရောဂါအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်။
ရဲတောက်တာကိုပုံမှန်တောက်သုံးတဲ့ပမာဏထက်ကိုပိုပြီးတောက်မယ်ဆိုလို့ရှိရင်အသေးစီပုံချင်းစဖြစ်ပါတယ်။နောက်နှစ်ရှည်လာများကြာလာတဲ့အခါမှာအသေး6ချင်းစက်ဖြစ်ပါမှာတယ်။အသေး600အနေဆက်ပြီးတော့အသေးကင်စာတီကူးပြောင်းသွားနိုင်ပါတယ်။အဲ့တော့ဟိုပုံမှန်ထက်ပိုတောက်သုံးရင်ဆိုပြီးဆရာပြောသွားပါတယ်။အဲ့တော့ဒီကျန်းမာရေးနဲ့ညီညွတ်အောင်သို့မဟုတ်ခန္ဓာကိုယ်ကျန်းမာရေးမထိခိုက်အောင်ကိုအရက်တောက်သုံးလို့ရပါကလားပေါ့နော်။အဲ့ဒီခါကျတော့ဆရာတို့ကဒီနှစ်ပေါင်းများစွာလူပေါင်းများစွာကိုစစ်ဆေးထားတဲ့နော်ဒီသူတေသနာရလက်တွေရနော်ဟိုလူတယောက်ကမျိုးသားတယောက်ဆိုရင်တနေ့ကို2ယူနစ်လို့ခေါ်ပါတယ်မျိုးသမီးတယောက်ဆိုတနေ့ကို1ယူနစ်ပေါ့အဲ့တော့အဲ့ဒါကိုပဲတောက်သုံးမယ်ဆိုရင်တော့ဒီအသေးထိခိုက်မှုနဲ့နော်လူတွေရဲ့ကျန်းမာရေးထိခိုက်မှုကိုကျော်နေစီနိုင်နေဆိုတာဒီဆရာတို့တွေ့ရှိထားတာရှိပါတယ်နောက်တော့2ယူနစ်ဆိုရင်အဲ့တော့1ယူနစ်ဆိုတာပါလဲဆိုတာသိဖို့လိုလာပါတယ်အဲ့တော့1ယူနစ်ဆိုတာကကျတို့ဝီစကီဆိုလို့ရှိရင်တစ်ပတ်ပေါ့နော် 1 bag beer ဆိုလို့ရှိရင်တစ်ဘူးပါဝိုင်ဆိုရင်သူရဲ့ခွက်နေတဲ့ဝိုင်တစ်ခွက်ပေါ့နော်အဲ့တော့တချို့တွေကဘီယာနဲ့ဝိုင်ဆိုလို့ရှိရင်သူကအရက်မတောက်ပါဘူးပေါ့နော်ဝိုင်လေးပဲတောက်တာဘီယာပဲတောက်ပါအဲ့တော့ဘီယာရောဝိုင်ရောကအရက်အကူရောပဲဖြစ်ပါတယ်သူပမာဏများလို့ရှိရင်သူကအရက်ကဲ့သို့ပဲဒီဆိုးကျိုးတွေကိုဖြစ်စေပါတယ်အဲ့တော့ဆရာတို့ပြန်ပြောမယ်ဆိုရင်တနည်းညူနည်းဆိုမျိုးသားများသည်ဒီဘီယာတစ်ဘူးဝိုင်နှစ်ခွက်ဝီစကီဆိုနှစ်ပတ်ပဲတောက်မယ်ဆိုလို့ရှိရင်တော့ကိုယ့်ကိုဟိုထိခိုက်မှုမရှိဘူးလို့ပြောပါတယ်
တနေ့တာတောက်တဲ့ပမာဏမကျော်အောင်တောက်သုံးပေးတဲ့ဆိုပေမဲ့အရက်မျိုးစားကွာခြားတာနဲ့အရက်တူလိုမျိုးအရေးသွေးမပြည့်မီတဲ့အရက်တွေလည်းရှိနေတာကြောင့်အရက်ကိုမတောက်ဖဲနေတာဟာကျန်းမာရေးအတွက်ပိုပြီးအကျိုးရှိစေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
အဲ့တော့အဓိကအပြင်တော့အသေးထဲမှာရက်ထဲမှာပါတဲ့ဓာတ်ကိုဆရာတို့အသေးကနေခြေဖြစ်ရတဲ့အတွက်ကြောင့်အသေးကိုထိခိုက်တာအဓိကပေါ့နော်ဒါပေမဲ့ခုနဆရာတို့ပြောလို့ရက်နဲ့ထိတယ်တော့ဂဒရင်းကင်ဆာတို့အာခေါင်ကင်ဆာအစာရည်ပြုံပြုံနဲ့ဒီအစာရည်နဲ့ပတ်သက်တဲ့ကင်ဆာမျိုးမျိုးဖြစ်စေနိုင်တဲ့အပြင်အစာရည်နာဖြစ်နိုင်တယ်အစာရည်နာပေါက်သွားရင်အစာရည်နာပေါက်ခြင်းအစာရည်သွေးကြောပေါက်ခြင်းနော်ဒါလည်းဒီနောက်ဆက်တွဲယောဂါတွေလည်းဖြစ်စေနိုင်တဲ့အတွက်အခုနောက်ပိုင်းမှာဆရာတို့ကဒီ safety limit လို့ပြောတဲ့2ယူနစ်ကိုတောင်မှတောက်သုံးတဲ့လူတွေကိုဒါဆရာတို့ကကန့်တတ်ပြီးတော့လုံးဝမတောက်သုံးတတ်တဲ့သူတွေကိုတော့2ယူနစ်တောက်ရင်ကျန်းမာရေးနဲ့ညီညွတ်ပါတယ်ဆိုပြီးဆရာတို့ပြောတာမျိုးမရှိပါဘူးတတ်နိုင်ရင်တော့လုံးဝမတောက်တာကောင်းပါတယ
်အရက်ကိုပမာဏများများနဲ့အချိန်ကြာကြာတောက်သုံးခဲ့မယ်ဆိုရင်အသေးကိုအရင်ဆုံးထိခိုက်ပျက်စီးစေမှာဖြစ်ပါတယ်အသေးပြင်အခြားခန္ဓာကိုအစိတ်ပိုင်းတချို့ကိုလည်းထိခိုက်ပျက်စီးစေနိုင်တယ်လို့ဒေါက်တာဦးမောင်ကျန်နိုင်ကပြောပါတယ
်ဒီလူပေါင်းများစွာကိုနော်စမ်းသပ်စစ်ဆေးထားတဲ့အရာကိုကျွန်တော်တို့ကဒီထိခိုက်မှုတွေအများကြီးရှိတာတွေ့ရပါတယ်အဲ့တော့ရက်ကအဓိကထိခိုက်စေတာတော့အသေးပါဒါတွေကတော့လူများဆုံးသိကြပါတယ်ပေါ့နော်အဲ့တော့ရက်တောက်လို့ရှိရင်အသေးစီပုံနိုင်တယ်အသေး6နိုင်တယ်အသေးကန်ဆာတိဖြစ်နိုင်တယ်ဆိုပြီးသိရှိထားတာနော်အဲ့ဒါအပြင်သူဒီကင်ဆာနဲ့လည်းဆရာတို့ပတ်သက်နေတာတွေရှိပါတယ်ဒီဂရင်းနဲ့ကင်ဆာတို့အစာရည်မျိုးပြုံကင်ဆာအစာရင်ကင်ဆာအသေးကင်ဆာတွေကဒါဒီရက်တောက်သုံးမှုနဲ့ဆက်ဆက်မှုရှိနေတာတွေ့တဲ့အတွက်နော်သူကဆိုးကျိုးကိုပဲအဓိကဖြစ်စေတဲ့တွေ့ရှိချက်တွေပိုများပါတယ်
အခုဆိုရင်အရက်အတုဆိုတာတွေကိုလည်းဈေးကွက်ထဲမှာမကြာခဏတွေ့နေရပါပြီ။အရက်အတုကိုတောင်းတုံးခဲ့မယ်ဆိုရင်တော့ပမာဏနည်းပေမဲ့ကျန်းမာရေးကိုစူးစူးဝါးဝါးထိခိုက်စေနိုင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
အဲ့တော့ရဲစစ်စွာကုနာဆရာတို့ပြောခဲ့တဲ့ဒီသူ့ရဲ့ echo ရောเนาะသူ့မှာပါဝင်တဲ့ chemical စစ်စစ်ရရှိအောင်ပေါင်းခံချက်လုပ်ထားတဲ့မျိုးစားတွေပါအဲ့တော့အဲ့ဒါမျိုးမဟုတ်ဘဲနဲ့ဒီပြည်တွင်းမှာဖြစ်ဖြစ် local made တွေတော်တော်များများကဒီ echo ထဲမှာပေါင်းတဲ့ compound တွေက chemical တွေကလူကိုထိခိုက်စေနိုင်တဲ့ပစ္စည်းတွေအများကြီးပါနေပါပဲဒါကြောင့်ဒီအရဲတုတောက်သုံးမယ်ဆိုရင်တော့ကုနာဆရာတို့ပြောတယ်တယူနစ်တောက်တယ်နှစ်ယူနစ်တောက်တယ်ကျမကြီးမထိခိုက်ဘူးဆိုတာမဟုတ်ပါဘူးနော်သူတို့စီဆိုရင်တော့အရဲအတုဆိုလို့ရှိရင်တော့တယူနစ်နော်တနည်းကိုတစ်ဘက်ပဲနှစ်ဘက်ပဲတောက်တယ်ဆိုတော့ပဲသူ့မှာအသေးထိခိုက်ပြီးနောက်ဆက်တွဲအသေးကင်ဆာအသေးခြောက်ချင်းဒါတွေဆက်ဖြစ်သွားမှာဖြစ်ပါတယ
်အရဲအစ်စ်နဲ့အရဲအတုနှမျိုးလုံးဟာကျန်းမာရေးအတွက်စိုးရိမ်တွေကိုသာဖြစ်ပေါ်ရရှိစေနိုင်တာကြောင့်အရဲတုံတုံမှုကိုတတ်နိုင်သမျှရွှေ့ချသင့်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍအပြီးမှာတော့အခုမြမအရေးသုံးသက်ချက်ကိုနှาศင်ရပါမယ်။အကျန်းဖက်ပဋိပက္ခတွေကြောင့်တည်ငြိမ်အေးညမ်းအေးချမ်းမှုနလန်မထူနိုင်သေးတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနယ်ပတ်သက်ပြီးအထူးသဖြင့်နိုင်ငံတကာသတင်းမီဒီယာတွေရဲ့ရေးသားတင်ပြချက်တွေကိုဒေသခံတွေအပါအဝင်မြန်မာနိုင်ငံတွင်းကလူတော်တော်များများကဘဝင်မကျဖြစ်နေကြတာတွေ့ရပါတယ်။ဘာကြောင့်ဒီလိုဖြစ်ရတယ်ဆိုတဲ့အကြောင်းမကြသေးမီကအဲ့ဒီဒေတာကိုကိုယ်တိုင်သတင်းသွားယူခွင့်ရရှိခဲ့တဲ့ VOA မြန်မာပိုင်းအယ်ဒီတာကိုကျော်ကျော်သိန်းနဲ့ဥကျော်ဇန်တာတို့ဆွေးနွေးသုံးသပ်ချက်ပထမပိုင်းကိုနှားဆင်ကြပါရှင
်ကိုကျော်ကျော်သိန်းခင်ဗျာအခုမြန်မာနိုင်ငံရဲ့အဓိကစင်ခေါ်မှုပြဿနာကြီးဖြစ်တဲ့ရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့ကိုကျော်ကျော်သိန်း VOA ကိုစားပြုပြီးတော့သတင်းသွားယူတဲ့အခါမှာအရင်တော့ငါပို့ခဲ့တာနဲ့ထူကြတာကိုတွေ့ရပါတယ်ကိုကျော်တင်းပို့တာထူကြတယ်ဆိုတာပရိသတ်တွေရဲ့တွန့်ပြန်မှုကိုကျွန်တော်ကြည့်တော့အခါကျတော့သူကဒီတစ်ကြိမ်တော့မျှတတယ်နှစ်ဖက်အမြင်ကိုပို့တယ်ဆိုတဲ့သုံးသပ်ချက်မျိုးအများကြီးတွေ့ရပါတယ်ကျွန်တော်ဂုဏ်ယူပါတယ်ဆိုတော့ကျွန်တော်သိချင်တာကအဲ့ဒါဘာကြောင့်လဲအရင်တော့ငါသတင်းယူကြတဲ့သတင်းတောက်တွေဟာဒီလိုနှစ်ဖက်အမြင်ကိုလွတ်လွတ်လပ်လပ်မေးခွန်းကြုံခဲ့ကြရလားဘလောက်ထိလွတ်လပ်မှုရှိခဲ့သလဲအခုနဲ့အဲ့ဒါကိုနဲ့နှိုင်းစီမိပြောပြပါလားခင်ဗျာအရင်သတင်းထုတ်တွေသွားခဲ့ရတဲ့အတွေ့အကြုံ
ဟုတ်ကဲ့ဒီရခိုင်ခီးစဉ်ကကျွန်တော်တို့ဒါမြမပြည်ကိုတာဝန်နဲ့ပြန်လာတဲ့ခီးစဉ်တွေတိုင်းမှာအခုရခိုင်ခီးစဉ်ကကျွန်တော်တို့ပထမအဦးဆုံးခီးစဉ်ပါဆိုတော့ရှေ့မှာတော့ကျွန်တော်တို့ဌာနကသတင်းထုတ်တွေသွားပူပါတယ်တခြားသတင်းထုတ်အများကြီးလည်းပဲဒီအစိုးရကစီစဉ်ပေးတဲ့တနည်းအားဖြင့်တို့ပြောရဆိုရင်တော့ escorted media trip ပေါ့လေဆိုရကဥဆောင်စီစဉ်ပေးပြီးတော့ဆိုရတာဝန်ရှိသူတို့ပြည်ချိုင်းဝန်ကြီးဌာနတာဝန်ရှိသူတို့ကအဖွဲ့ခေါင်းဆောင်ဖြင့်လိုက်ပါပြီးတော့သွားရခီးစဉ်ကဒီတစ်ချိန်မဟုတ်ပါဘူးအချိန်မလောက်ဆိုတော့လက်ရှိကျွန်တော်လက်ထက်မှာစီးရင်မရှိလို့ပါဒါကပထမဦးဆုံးအချိန်တော့မဟုတ်ပါဘူးတခြားသတင်းမီဒီယာသမားတွေတက်ပေါ့လေကျွန်တော်တို့ကပထမဦးဆုံးဖြစ်နေတာဆိုတော့ကျွန်တော်သိထားသလောက်ကျွန်တော်နားလည်ထားသလောက်အစိုးရကစီစဉ်ပေးတဲ့ခီးစဉ်တွေတိုင်းမှာသူရကလိုက်ပို့တဲ့နေရာတွေပေါ့လေအဲ့ဒီနေရာတွေကိုပဲတရင်သမားတွေကတွားရတာပါအဲ့ဒီကြီးစင်တွေမှာကိုယ့်အစီအစဉ်နဲ့ကိုယ်ဟိုနေရာတွားမယ်ဒီနေရာတွားမယ်ကိုယ်ဖြတ်တွားမယ်ဒီဖြတ်တွားမယ်ဆိုပြီးတော့တွားလို့ရတဲ့အခြေအနေမဟုတ်ပါဘူးတွားလို့ရတဲ့အခြေအနေမဟုတ်ဘူးဆိုတာကကြီးစင်ရဲ့အချိန်အကန့်အသတ်ကြောင့်ရောတခြားလူကြီးတွေပိုင်းဆိုင်ရာတွေကြောင့်ရောဖြစ်ပါလိမ့်မယ်အဓိကတော့အချိန်အကန့်အသတ်ကြောင့်ဖြစ်နိုင်ပါတယ်တို့တော့ကျွန်တော်နားလည်ထားတော့အရင်တော့ကြီးစင်တွေမှာလည်းပဲတွားကြပါတယ်သူကဒီနေရာသွားတယ်ဆိုနေအဲ့ဒီနေရာကနေပြီးတော့နည်းနည်းလေးဟလာဒီခီးစဉ်သွားတဲ့ခီးစဉ်ရဲ့လမ်းကြောင်းပေါ်မှာပဲသွားတာတွေလည်းရှိပါတယ်ဆိုတော့လွတ်လပ်စွာသတင်းရယူခွင့်နဲ့ပတ်သက်လို့တော့ဒီအစိုးရလမ်းကြောင်းအတိုင်းစီစဉ်ပေးထားတဲ့နေရာတွေကိုကျွန်တော်လည်းပဲဒီအတိုင်းပဲသွားရတာပါပဲအရင်တုန်းကခီးစဉ်တွေမှာလည်းပဲဒီအတိုင်းပဲသွားရတာပါပဲသွားတဲ့ရောက်တဲ့နေရာတွေမှာတော့လလလလပြောစုမီမြန်ခွင့်ရကြတာပါပဲအဲ့ဒီမှာတော့ဘာမှကန့်သက်ချက်မရှိဘူးလို့ပဲဟိုကျွန်တော်ပြောရမှာပါ
ဟုတ်ကဲ့ဆိုတော့အခုကိုကျော်ကျော်သိန်းသွားတဲ့အထက်မှာဆိုရပါဆိုကြသိမ့်နာမည်ကြီးနေတဲ့အင်းတင်ကြီးပါကိုကျော်ကျော်သိန်းရောက်တယ်အရင်သတင်းနောက်တွေလည်းပဲပြည်တွင်းရောပြည်ပသတင်းနောက်တွေရောနိုင်ငံရာသတင်းနောက်တွေရောအဲ့ဒီကိုရောက်ကြမယ်လို့ထင်ပါတယ်သူတို့ကြတော့နှစ်ဖက် community ရဲ့သဘောထားကိုမမေ့ခဲ့ရဘူးလားကိုကျော်ကျော်သိန်းကိုပြောကြတဲ့အထက်မှာသူတို့ကသတင်းနောက်တွေကိုတော့သိအတွေ့မခံကျင်တော့ဘူးလို့ပြောထားတာတွေ့ရပါတယ်ကိုကျော်ကျော်သိန်းအဲ့ဒီအခြေအနေနဲ့ပြောပြပါအောင
်နှစ်ဖက်အမြင်မမေ့ကြဘူးလားဆိုတော့ရင်သတင်းတောက်တွေဘယ်လိုမျိုးသူတို့သတင်းတွေကိုမေးမြန်းပြီးတော့တင်ဆက်တယ်ဆိုတော့အကုန်လုံးတော့ ကိုကျွန်တော်ဒီအစီအစဉ်မှာပြောဖို့ရတော့ခက်ပါလိမ့်မယ်။ဒါပေမဲ့ကျွန်တော်ရောက်ခဲ့တဲ့အင်းတင်ရွာရဲ့အခြေအနေကျွန်တော်တွေ့ပြီးတော့မင်းမြန်တွင်ရခဲ့တဲ့ကြီးရောအုတ်ချုပ်ရင်းနေပေါ့လေ။ဇနက်ကြီးကတော့ကျွန်တော်မြင်တဲ့ဟာကိုပြောဖို့ငင်းကြပါတယ်။သူတို့မတည်ဘူးလို့အင်းတင်ရွာဖြစ်ဖြစ်နဲ့ပတ်သက်လို့သူတို့မတည်ဘူးအဲ့ဒီအချိန်ကသူတို့ဖုန်းကြောင်းထဲမှာပေါ်အောင်နေရလို့ဆိုတဲ့ဟာမျိုးနဲ့ဖြေကြပါတယ်။ဆိုအရင်တရင်တော့တွေလည်းပဲဒီလိုမျိုးပဲလာဒရန်တူမေကိုမျိုးလာဒရန်တူအချိန်မျိုးနဲ့ကြုံရလိမ့်မယ်လို့ထင်ပါတယ်ကျွန်တော်ကအင်းနီယောကိုရောက်တဲ့ပထမဆုံးတရင်သမားလည်းမဟုတ်ပါဘူးဒီရင်တရင်သမားအများပြားရောပြပတရင်သမားအများပြားရောအင်းနီယောကိုအချင်းချင်းရောက်ဖူးပါတယ်ဒီရင်ပြပတရင်သမားတွေတွားကြတဲ့အချိန်တွေမှာကျွန်တော်အခုမေးမြန်းတာအရာကျွန်တော်ရတဲ့အတွေ့ခံစားချက်ပေါ့လေအဲ့ဒါတော့ဗာလဲဆိုတော့သူတို့အင်းနီယောကိုတွားတယ်အင်းနီယောကကြည့်ရသူကြည့်ရသားတွေနဲ့နေတယ်နောက်ဆုံးကျွန်တော်တို့အင်းနီယောမှာဟလာမွတ်စလင်တွေကတတ်လိုက်တယ်လို့ဆွဆွဲတဲ့ဥမောင်းနေရဲ့အမျိုးသမီးလေးပဲသတင်းမီဒီယာသမားတွေနဲ့အချင်းချင်းတွေ့ပြီးတော့တွေ့ပြီးတော့နေမျက်နှာတွေရှိပါတယ်သို့တော့ဒီရွာသူရွာသားတွေရဲ့အခွေတွေရေပုံရခံစားချက်ကဘယ်လိုရှိသလဲဆိုတော့ကျွန်တော်တို့ကိုကြည့်ရအောင်ချုပ်ရင်းမှုနဲ့နေမျက်နှာကနေပြီးတော့ကျွန်တော်ခံစားရတာကဘာလဲဆိုတော့သူရောနဲ့ပတ်သက်ရင်သူရောကဖြစ်တဲ့ပတ်သက်ရင်နိုင်ငံတကာသတင်းမီဒီယာတွေဒီလိုသတင်းမီဒီယာတွေရေလို့တော့ကြွရောက်ချုပ်မှုကမပြောပါဘူးသူကတော့နိုင်ငံတကာသတင်းမီဒီယာကိုဒီကနေ့ရင်းပြီးတော့ပြောပါတယ်သူရဲ့စိတ်ဝင်စားမှုကတခုပဲရှိတယ်အဲ့ဒါကတော့ဗာလဲဆိုတော့မွတ်စလင်ဆယ်ဦးကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေနဲ့ဒီဒေသခံဆော်သားတွေကဟိုတပ်ပစ်လိုက်တဲ့ကိစ္စကိုပဲသူတို့ကစိတ်ဝင်စားတယ်အဲ့ဒီကိစ္စပြင်ကြံဖြစ်ပျက်သွားတဲ့ကိစ္စတွေကိုသူတို့စိတ်ဝင်စားဘူးဟိုမှာပြောရအောင်ချုပ်မှုကျွန်တော်ပြောတာပေါ့လေ။ तू ကပြန်နေတယ်။မကြသေးခင်ကကျွန်တော်စိတ်မတိုင်ခင်မကြသေးခင်ကလာသွားတဲ့နိုင်ငံတကာသတင်းမီဒီယာတခုကို तू ကပြန်နေတယ်။သူတို့ရွာသားဥမုံနေတက္ကံအတိတလား။ဆိုတော့အဲ့ဒီမီဒီယာကမတည်ဘူးလို့ဖြေတယ်။တခါဟိုဘက်မှာဟိန္ဒူရွာသားတွေအတက်ခံရတာကိုတည်တလားမတည်ဘူးလို့ဖြေတယ်။ဆိုတော့ तू ကပြောတယ်ကျွန်တော်စိတ်မကောင်းဘူးလို့ကျွန်တော်ပြောပါတယ်။ဆိုတော့သူတို့ရဲ့အထွေထွေရေပုံရခံစားချက်ကဘယ်လိုဖြစ်သွားလဲဆိုတော့လာတဲ့သတင်းမီဒီယာတွေသူတို့စိတ်ဝင်စားတဲ့ကိစ္စသူတို့တည်နေတာတခုပဲရှိတယ်မွတ်စလင်၁၀ယောက်အသက်ခံရတဲ့ကိစ္စကိုစိတ်ဝင်စားတယ်ကြံတဲ့ဝင်းဝိုင်းကလူတွေခံစားရတာတွေ့ကြုံရတာတက်ဖက်ခံရတာအဲ့ဒါတွေကိုစိတ်ဝင်စားဘူးတိလည်းမတိဘူးအဲ့တော့သူတို့ရဲ့သတင်းကိုလူချင်းပုံသတင်းတင်ဆက်ပုံဟလာသတင်းပြောပုံတွေတစ်ဖက်ဆောင်းနေဖြစ်တယ်ဆိုတဲ့ရေပုံရခံစားချက်မျိုးရှိတဲ့သဘောမျိုးကျွန်တော်ပြောကြပါတယ်အဲ့ဒါကကြေးရောအထွေထွေပြောတာပြင်ကျွန်တော်ခုနပြောသလိုဟိုကြံတဲ့ရော်သားတွေငင်းဆန်တာကလည်းအဲ့ဒီချက်ကိုထင်ရပါတယ်ခင်ဗျာ
နောက်ဘုကိုကြောကြောသိမ်းပိုးတဲ့သတင်းထဲမှာနောက်ကျွန်တော်တခုသတိထားမိရဲ့ဒီဒုက္ခတွေပြန်လာရေးကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာသတင်းတော်တော်များများထဲမှာဘယ်သူမှပြန်မတော်ချင်ဘူးသွားမဲ့အစားကိုကိုပဲသက်စေလိုက်မယ်ဘာညာဆွဲသတင်းတွေဒါအပြင်းထန်ကြားနေရပါတယ်အခုကိုကြောကြောသိမ်းရောက်သွားပြီးသတင်းပို့တော့သတင်းယူတော့ပြန်လာခြင်းနဲ့လူတွေရဲ့ဆန္ဒကိုလည်းကြားရတယ်သိရတယ်ဆိုအဲ့ဒီကိစ္စမှာဟောအဲ့ဒီကျန်တဲ့သတင်းသမားတွေအနေနဲ့သူတို့ပြန်နိုင်ငံကသတင်းသမားတွေအနေနဲ့နှစ်ဖက်ကိုချင်းကခက်လေတာလားအင်းနေကိစ္စလိုပဲသူတို့စိတ်ဝင်စားရရွေးပြီးလှုပ်သွားလေသလားဆိုတာလည်းကျွန်တော်သိကျင်ပါတယ်ခင်ဗျာ
ဟောရေပုံရပြောရမယ်ဆိုရင်တော့နိုင်ငံကသတင်းမီဒီယာရဲ့ချင်းကမှုကကိစ္စရဲ့တစ်ခုဒီအပေါ်ကိုပဲအာယုံစိုက်ပြီးတော့ချင်းကပုံကြရတယ်လို့ကျွန်တော်အဲ့လိုရေပုံရကျွန်တော်ကိုယ်တိုင်တွေးမိပါတယ်ဘာကြောင့်ပြန်မလာခြင်းကြတာလဲပြန်မလာဘူးအတွက်ပြန်မလာခြင်းကြတဲ့အတွက်ပဲအခြေအနေရှိတယ်လေဆိုတာကိုပဲသူတို့အာယုံစိုက်ပြီးတော့ဟလာပြန်လာခြင်းတဲ့လူတွေရှိတယ်အစိုးရတော်ဝင်ရှိသူတွေကလည်းပဲပြောထားတာထက်ကတည်းလည်းရှိပါတယ်ဟလာပြန်လာခြင်းတဲ့ဒီဘက်မှာစီးပွားရေးလုပ်ငန်းဆင်ခုတော်ချင်းရှိတဲ့လူတွေကပြန်လာခြင်းတဲ့အဲ့လူတွေရဲ့စီရင်ဘင်္ဂလားဒေ့ရှ်ကပြုစုတဲ့အချိန်မှာမပါဘူးတခါဟိန္ဒူကပြေးသွားတဲ့ဟိန္ဒူကြီးတော်တွေရှိတယ်အဲ့လူတွေပြန်လာခြင်းတဲ့အဲ့လူတွေစီရင်ထဲမှာမပါဘူးစီရင်ထဲမှာပါတဲ့လူတွေကပြန်မလာခြင်းတဲ့လူတွေပဲပါတယ်ဆိုပြီးတော့မြန်မာဆိုတော်ဝင်ရှိသူတွေကလည်းထက်ကလည်းပြောထားပါတယ်ဆိုတော့ကျွန်တော်ကအဲ့ဒီအချက်ကိုခေါင်းနဲ့တွင်းပြီးတော့အဲ့ဒီကိစ္စကိုကျွန်တော်ကနေတာပါနိုင်ငံတကာသတင်းမီဒီယာတွေရဲ့အာရုံစိုက်မှုမှာသူတို့ရဲ့သတင်းတင်ပြဖို့နေဆက်ပုံမှာတော့ပြန်လာခြင်းတဲ့လူတွေရှိသလားမရှိဘူးလားဆိုတာမျိုးကိုသတင်းတင်ပြတာနေပြီးတော့မရှိသလောက်ပေါ့ဒီနေပြီးတော့ပြန်မလာခြင်းဘူးပြန်မလာခြင်းရတဲ့အကြောင်းရင်းမှလည်းပဲဒီပဲအစိုးရကလူတို့ရဲ့အခြေအနေ NDC ကိစ္စတခါသူရဲ့အခွင့်အရေးအပြည့်အဝမရတာဆက်ပြီးအရိယာကိုပဲဇောင်းပေးပြီးတော့ဟိုတင်ပြတဲ့သဘောမျိုးကျွန်တော်လည်းပဲနိုင်ငံတကာတရားဝင်ဖတ်တဲ့ချိန်မှာအဲ့လိုပဲတွေ့ရပါတယ်ဆိုတော့နောက်တစ်ခုကလည်းပဲကျွန်တော်တင်ပြတဲ့အထက်မှာပါတယ်ဟလာပြန်လာခြင်းတွေလည်းရှိတယ်ဆိုတာလည်းပဲကျွန်တော်တို့ဘက်ကဟို safe site ပေါ့လေအကောက်ဝဲတတိကျကျကိုယူပြီးတော့ဟို ရထဘုရားကြာကြာကျွန်တော်တို့အခြေခံကြာကြာပြောရမယ်ဆိုရင်တော့ဒါကကျွန်တော်ခရစ်တော်မြင်မြန်ခဲ့တဲ့ကိုယ်တဘောနဲ့ကိုယ်ပြန်ဝင်လာတဲ့မွတ်စလင်တူကပြောတဲ့စကားပဲရှိပါသေးတယ်တကယ်တကယ်ကျတော့ဒုက္ခတဲ့စကားတွေကပြန်လာခြင်းနဲ့လူတွေကိုဟလာကျွန်တော်တို့တယောက်နဲ့ယောက်တို့မှုဒီထက်ပို့ပြီးတော့ခရစ်တော်မြင်မြန်ကိုရမယ်ဆိုရင်ဒီဥစ္စာကပို့ပြီးတော့ဟုတ်ဤမဟုတ်ဤပို့ပြီးတော့ထင်ရှားလိမ့်မယ်လို့ကျွန်တော်ယူဆပါတယ်အခုလက်ရှိကတော့ဒါမွတ်စလင်တူတည်းရဲ့အမြင်ကိုပဲကျွန်တော်ကတင်ပြခွင့်ရသေးတဲ့အခြေအနေပါအဲ့ဒီအခြေအနေကိုပဲဒီနိုင်ငံတကာသတင်းမီဒီယာတွေနဲ့ပြည်တွင်းသတင်းမီဒီယာတချို့ကတင်ပြမှုဘိုင်းမှာအားနည်းခဲ့လေသလားလို့ကျွန်တော်တို့အဲ့လိုတော့စဉ်းစားလို့ရမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကအဲ့ဒီဒုက္ခသည်တွေပြန်လာဖို့အတွက်မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီကြပြီးတဲ့နောက်မှာမြန်မာဘက်ကပြင်ဆင်မှုတွေလုပ်တယ်ပညာစုရောသက်ဆိုင်တဲ့တာဝန်ရှိတဲ့ဝန်ကြီးပညာသွားပြီးတော့ရှင်းပြနေရလဲတွေ့ပါတယ်ဒါနဲ့ပတ်သက်လို့လည်းနိုင်ငံတကာသတင်းထဲမှာဒါလုံးဝစဉ်းချဘူးဘယ်လိုမဖြစ်ဘူးစသဖြင့်တစ်ချိန်လုံးပြောနေကြတာတွေ့ရပါတယ်အခုကိုကျော်ကျော်သိန်းမျက်မြင်ဒုက္ခသည်တွေပြန်လာနိုင်ဖို့အတွက်လှုပ်ထားတဲ့လှုပ်ဆောင်ချက်တူလည်းနည်းနည်းသုံးသပ်ပြောပြပါဦးခင
်ဗျဟုတ်ကဲ့ပါဟိုကျွန်တော်မြင်ရတာတော့လေဒီတောင်ပြူလက်ဝဲကျွန်တော်တို့တော့ပုံလန်းရေလန်းစခန်းတစ်ခုနဲ့ကျူတူလက်ခံစခန်းတစ်ခုလက်ခံမယ်ထင်ပါကျွန်တော်တို့သွားခွင့်ရခဲ့တာကတောင်ပြူလက်ဝဲစခန်းပေါ့နော်ရေလန်းကနေဝင်လာမယ်ငခုရစခန်းတော့ကျွန်တော်တို့သွားခွင့်မရခဲ့ဘူးပေါ့တောင်ပြူလက်ဝဲစခန်းမှာကတော့ဒီပြင်ဆင်ထားတဲ့ဟာတွေကရေပုံရပြီပြောမယ်ဆိုရင်အတော်လေးစနစ်တကျပြင်ဆင်ထားတဲ့ပုံရှိပါတယ်ဆိုတော့ကျွန်တော်လည်းပဲအဲ့ဒီမှာပဲကျွန်တော်မေးပါတယ်ဒီလိုပြင်ဆင်ထားတဲ့ဟာတွေကိုနိုင်ငံကအဖွဲ့အစည်းလာကြည့်သလားကုလသမဂ္ဂလာကြည့်သလားတခြားနိုင်ငံကလာကြည့်သလားဆိုတော့အဲ့ဒီစကန်တာဝန်ခံကိုယ်တိုင်ကကုလသမဂ္ဂအပါအဝင်သတင်းမီဒီယာတွေနိုင်ငံကအဖွဲ့အစည်းတွေလာကြည့်ကြတယ်ပြီးခဲ့တဲ့ကျွန်တော်တို့ပြီးချက်ပိုင်းအတွင်းမှာပဲဒီအာဆီယံထရိုက်ကပေါ့ ASEAN ဝန်ကြီးအဖွဲ့ကလည်းပဲလာမယ်လို့သူပြောပါတယ်တကယ်ရောမြောတော့ကျွန်တော်အတိအပြည့်မပေးနိုင်ပါဘူးဆိုလာကြည့်ထားကြရဆိုတော့အခြေအနေကိုတို့ကျွန်တော်တွေ့တယ်လို့ပဲတို့တွေ့မှာပ
ါ။ဥချောစန္ဒာစီစဉ်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်ရှင်။
အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့လှပတဲ့ရှုခင်းပုံတွေကိုကျမတို့ VOE ရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါတယ်။ဒီ VOE ရဲ့မြစ်တာလက်ဆောင်ပြည်ကြိမ်လိုချင်တဲ့ဆိုရင် VOE မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးလ်ဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။ email ပေးပို့မယ်ဆိုရင် bamis@voanews.com ကို2019 VOE ပြည်ကြိမ်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါ။ကိုယ့်နာမည်နဲ့နေရက်ဆက်ဆက်ရေးထဲကိုမမေ့ပါနဲ့နော်။ VOE ပရိသတ်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်။ VOE မြန်မာပိုင်းရဲ့ပုဒ်ဒဟူးနေ့ညပိုင်းစီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့တပတ်အတွင်းအားကစားသတင်းလွှာတွေကိုကိုရန်နိုင်ကစူးစီးတင်ပြပေးပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အာရှဘောလုံးအဖွဲ့ချုပ် AFC ရဲ့တနင်္လာအကောင်းဆုံးစုပေးပွဲကိုအိုမန်နိုင်ငံမှာနိုမာ28ရက်နေ့ကကျင်းပခဲ့ပါတယ်ပရီးမီးယားလိဂ်ကလန်ဒန်မြောက်ပိုင်းဒါဝီမှာတော့ Gunners အောင်ပွဲခံသွားခဲ့ပါတယ်အယ်လီမြို့မှာထိုးသက်ခဲ့တဲ့ WBC Heavyweight Champion လူပွဲမှာတော့ Champion Wilder နဲ့စိန်ခေါ်သူ Tyson Fury တို့ပြေးကျသွားခဲ့ပါတယ်ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာအရှာဘောလုံးအဖွဲ့ချုပ် AFC ရဲ့တနင်္လာအကောင်းဆုံးစူပေးပွဲခန်းလာကိုတော့အိုမန်နိုင်ငံမှာနိုမာ28ရက်နေ့ကကျင်းပခဲ့ပါတယ်။2018အရှာအကောင်းဆုံးဘောလုံးသမားဆုကိုတော့ကာတာနောက်တန်းလူအဗ်ဒေါ်ကာရီမ်ဟာဆန်ကရသွားပါတယ်။အသက်25နှစ်သာရှိသေးတဲ့ဟာဆန်ဟာသူ့ရဲ့အောက်ဆက်အသင်းကိုအရှာချန်ပီယံလိဂ်ဖလားစင်ဖိုင်နယ်ထိရောက်အောင်ဆွမ်းဆောင်ပေးခဲ့သူဖြစ်ပါတယ်။အမျိုးသမီးဘက်မှာတော့တရုတ်အသင်းကအသက်23နှစ်အရွယ်ဝမ်ရွှမ်းကရသွားပါတယ်ဝမ်ရွှမ်းဟာဂျော်ဒန်မှာလုပ်တဲ့အမျိုးသမီးအာရှဖလာဘောလုံးပွဲမှာတတိယဂိုးအများဆုံးတွင်းသူဆုကြေဖနက်ရခဲ့သလိုအင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့အာရှအားကစားပြိုင်ပွဲရဲ့ဘောလုံးပွဲမှာလည်းတရုတ်အသင်းကိုဝေဒစိတ်ရအောင်ဆွမ်းဆောင်ပေးခဲ့သူဖြစ်ပါတယ်ဒါပြင်ထိုင်းနိုင်ငံမြောက်ပိုင်းကလိုင်ဂူအတွင်းမှာပိတ်မိပြီးတော့လွတ်မြောက်လာခဲ့တဲ့တောဝက်ဘောလုံးအသင်းကိုလည်းအာရှဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌရဲ့အထူးဆုကိုချီးမြှင့်ခဲ့ပါတယ်မျိုးသားဘက်ကအကောင်းဆုံးနီးပြဆုကိုတော့ဂျေလိကာကာရှီမာအန်ဒလာအသင်းရဲ့နီးပြကိုအိုယီဝါကရသွားပြီးတော့မြို့သမီးဘက်မှာအကောင်းဆုံးနီးပြဆုကိုတော့မြို့သမီးအာရှဘောလုံးပွဲမှာချန်ပီယံဖြစ်သွားတဲ့ဂျပန်နီးပြအာဆာကိုတာကာကူရာကရသွားခဲ့ပါတယ်ခင်ဗျာ
ဒီတစ်ပတ်အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေမှာတော့မန်စီးတီးကဘုံမောက်ကို3ဂိုးတကူနဲ့နိုင်ပြီးချယ်ဆီကဖူလ်ဟမ်ကို2ဂိုးကိုမရှိအာဆနယ်နဲ့တော့တန်ဟမ်တို့ရဲ့လန်ဒန်ဒါဘီမှာတော့အာဆနယ်ကစပွားကို4ဂိုး2ဂိုးနဲ့နိုင်သွားပါတယ်မန်ချက်စတာယူနိုက်တက်ကတော့ဆောက်သမ်တန်နဲ့အဝေးခွင်မှာ2ဂိုးစီပြင်ကြပါတယ်2ဂိုးရှုံးနေပြီးမှနောက်ကနေဂိုးပြန်သွင်းပြီးထိကြခဲ့တာပါဆောက်သမ်တန်အသင်းကတော့နီးပြမာ့ခ်ဟျူးစ်ကိုရာထူးကနေထုတ်ပယ်လိုက်ပါပြီသောသမ်တန်အသင်းဟာဒီနေ့ဘောလုံးရာသီမှာ14ပွဲကစားပြီးတဲ့အချိန်မှာဆက်ဆက်ရှင်နေရာကိုရောက်နေတဲ့အတွက်နီးပြမာ့ခ်ဟျူးစ်ကိုနီးပြဖြစ်ကနေထုတ်ပယ်လိုက်တာဖြစ်တယ်ဆိုပြီးတော့အသင်းကလည်းလာနေမှာချင်းကြပါတယ်သောသမ်တန်အသင်းဟာပြီးခဲ့တဲ့စနေနေ့ကတော့မန်ချက်စတာယူနိုက်တက်နဲ့အိမ်ခွင်မှာကစားခဲ့ပြီးပထမပိုင်းမှာ2ဂိုးအရင်တွင်းထားပြီးမှနောက်ပိုင်းမှာခြေပါဂိုးတွေပြန်ပေးလိုက်ရတာကြောင့်နောက်ဆုံးမှာ2ဂိုးစီတည်နဲ့ပွဲပြီးသွားပါတယ်ဒါကြောင့်သောသမ်တန်အသင်းဟာအခုနဲ့ပရီးမီးယားလိဂ်ဘောလုံးရာသီမှာတပွဲစာနိုင်ထားပြီးတော့6ပွဲပြေ9ပွဲရှုံး4မှတ်နဲ့အဆင့်ဆက်ရှင်နေရအောင်ကြောက်နေတာဖြစ်ပါတယ်ခင်ဗျာကမ္ဘာနိုင်ငံကတော့လာမယ့်အာဖရိကဖလားကိုအင်ရှင်ဖြစ်ကျင်းပနိုင်တော့မှမဟုတ်ပါဘူး2019ခုနှစ်အာဖရိကနိုင်ငံများဖလားဘောလုံးပွဲကိုအင်ရှင်ဖြစ်ကျင်းပဖို့အတွက်ကမ္ဘာနိုင်ငံကိုရွေးချယ်ခဲ့ပေမဲ့ကမ္ဘာအနေနဲ့ပြိုင်ပွဲအတွက်ဆောက်လုပ်ဖို့စီစဉ်ထားတဲ့ဘောလုံးဝင်တွေကိုအချိန်မီမပြီးသေးတာနဲ့ဘောလုံးဖွဲ့ချုပ်ရဲ့အမှုဆောင်ကော်မတီကိုမဖွဲ့စည်းနိုင်တာဝစီဘောက်စီမင်းကိုအပိသက်မရေးဆွဲနိုင်တာတွေကြောင့်အင်ရှင်ဖြစ်ခွင့်ကိုပြန်ရုပ်သိမ်းဖို့အာဖရိကဘောလုံးဖွဲ့ချုပ်အမှုဆောင်ကော်မတီဝင်အားလုံးကတညီတညွတ်ထဲမဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်အာဖရိကဖလားဘောလုံးပွဲကိုတော့ဇွန်လ15ရက်နေ့ကနေဇွန်လ13ရက်နေ့ထိကျင်းပသွားဖို့စီစဉ်ထားပြီးတော့ဒီနေ့မကုန်ခင်မှာအေရှန်နိုင်ငံအသစ်ကိုရွေးချယ်နိုင်ဖို့ခံမှန်းနေကြပါတယ်။အခုခါမှာတော့မော်ရိုကိုနိုင်ငံကအေရှန်ဖြစ်ဖို့အတွက်ရည်ရွယ်အစားဆုံးဖြစ်နေပါတယ်။အာဖရိကဖလားဘောလုံးပွဲတွေကိုအေရှန်ပြောင်းတာဟာအခုဆိုရင်၄နှစ်ဆက်တိုက်ရှိသွားပါပြီ။အာဖရိကဖလားဘောလုံးပွဲဟာပြီးခဲ့တဲ့3ချိန်မှလည်းအေရှန်နေရွေးပြီးမှပြန်ပြောင်းခဲ့ရတာကြောင့်အခုဒီခါနဲ့ပါဆိုရင်အေရှန်နိုင်ငံကိုရွေးပြီးမှပြောင်းရတာ၄ချိန်ဆက်တိုက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။အမေရိကန်နိုင်ငံလော့စ်အန်ဂျလိစ်မြို့မှာကျင်းပတဲ့ WBC Heavyweight Lightweight Champion လူပွဲမှာတော့ Champion Deontay Wilder နဲ့စင်ခေါ်သူ Tyson Fury တို့ကြီးကြသွားပါတယ်ဒီပွဲမှာ Wilder က Tyson Fury ကိုကိုးကြည့်နဲ့နောက်ဆုံးအချိန်လေးမှာကျန်းမာဖို့လွဲကြအောင်ထိုးနိုင်ခဲ့ပေမဲ့ Fury ကနှစ်ကြိမ်လုံးပြန်ထနိုင်ခဲ့ပါတယ်ဒါပေမဲ့ဒီပွဲမှာ Fury က Wilder ကိုထိန်းချုပ်ပြီးတော့အသာစီးရအောင်ထိုးနိုင်ခဲ့တယ်လို့လည်းသုံးသပ်ကြပါတယ်ဒါကြောင့်ပွဲပြီးမှာတော့ဒိုင်း3ယောက်မှာတစ်ယောက်က Wilder တစ်ယောက်က Fury ကိုနိုင်ပေးခဲ့ပြီးတော့ပြန်တဲ့တစ်ယောက်ကတော့ပြေးပေးခဲ့တာကြောင့်အရေးပွဲနဲ့ပြီးပြီးဘောက်တာကသူ့ရဲ့ WBC တရဖူကိုဆက်လက်ထိန်းသိမ်းသွားပါတယ်။ဗြိတိန်နိုင်ငံက Heavyweight Champion Hong Lennox Lewis ကတော့ Tyson Fury နိုင်တယ်လို့မြင်ကြောင်းနဲ့သူတို့ကလည်းအလားတူပုံစံမျိုးဖြစ်ခဲ့တာကြောင့်ဗြိတိန်နိုင်ငံသားတယောက်အနေနဲ့ American နိုင်ငံမှာနိုင်ဖို့ဆိုတာပို့ပြီးတော့ခက်ခဲတယ်ဆိုပြီးတော့ဝေဖန်လိုက်ပါတယ်။နောက်ဆုံးကတော့သူတို့အနေနဲ့မကြေဝဲနှွှဲဖို့ဆန္ဒရှိရဲဆိုပြီးတော့ပွဲပြီးသတင်းလာရှင်းလင်းပွဲမှာပြောကြားသွားပါတယ်ခင်ဗျာ။
ကိုရနိုင်စီစဉ်တင်ဆက်တဲ့အားကစားသတင်းလွှာတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်ရှင်။အခုတော့အထူးစီစဉ်လေးတစ်ခုကိုတင်ဆက်ပေးခြင်းပါတယ်။စောင်းနှင်းတွေဝေတဲ့ဒီနှစ်သစ်ကူးရာသီရောက်တိုင်းဒီရာသီကိုခံစားရေးဖွဲ့ထားတဲ့သချင်းတွေ Christmas Day သချင်းတွေနဲ့ဖျော်ဖြေတင်ဆက်ပေးနေပါတယ်။ဒါကြောင့်ဒီကနေ့တော့စောင်းလိုင်းတည်ဆူထားတဲ့ဒီတစ်ခါစောင်းလို့အမည်ရတဲ့သချင်းနဲ့ဖျော်ဖြေပေးခြင်းပါတယ်။နားဆင်ကြပါရှင်။
တော်မောချယ်ရီပန်မြတော့ပွင့်နေပြီရင်းညီလွင်ပြန်ပဲတော့ချက်ပြန်လာတော့မြင်ဒီတစ်ခါဆောင်းဟေမလာကထူကြဆံပြမော်ရီရွာကြီးသည်မော်ရီရွာကြီးစီကျုံလုံးနေသူပဲ괴
ဆောင်းလိုင်းတည်ဆူထားတဲ့ဒီတစ်ခါဆောင်းတို့အမြင်ရတဲ့တခြင်းကိုနားဆင်ကြရတာပဲဖြစ်ပါတယ်ဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်မနေ့ပြန်ကြာသာပရီနေ့မနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေထဲမှာတော့ဥကျော်ဇန်တာရဲ့မြမအေးသုံးသက်ချက်နဲ့သူယုံကြည်ရာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုတော့အစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လင်းကပြောပြပေးပါအောင်ရှင်
ပြည်ရဲ့တောက်ချန်လေးကကွယ်လွန်သွားတဲ့အသက်64နှစ်အရွယ်50ဆမြောက်အမေရိကန်သမ္မတ George H.W. Bush ရဲ့ရုပ်လောင်းကိုနိုင်ငံတော်ဇာပနာခန်းနာချင်းပါမဲ့ Washington DC က National Cathedral ဘုရားကျောင်းကိုမော်တော်ယာဉ်နဲ့တည်ဆောက်မှုတွေလွတ်တော်အဆောက်အဦကနေအခုအတန်လွတ်နေတဲ့အချိန်မှာပဲစတင်သက်ယူလာနေပါပြီ။နိုင်ငံတော်အလံလွှမ်းခြုံထားတဲ့သမ္မတရဲ့သမ္မတဟောင်းရဲ့အခေါင်းကိုတော့အမေရိကန်စစ်တီတွေကတည်ထုတ်လာခဲ့ကြတာပါ။ဒီနေ့ဇာပနာခန်းနာမှာတော့တက်ရှိထင်ရှားရှိနေဆဲဖြစ်တဲ့သမရ9ယောက်ကဒီနေ့နောက်ဆုံးအနေနဲ့နှုတ်ဆက်ကွန်ပျူတာမှာလည်းဖြစ်ပါတယ်။ Washington DC က National Cathedral ဘုရားကျောင်းကနိုင်ငံတော်ဇာပနာခန်းနာကိုတော့သမရ Donald Trump နဲ့အတူသမရဟောင်းနေဖြစ်ကြတဲ့ Jimmy Carter, Bill Clinton နဲ့ Barack Obama တို့တက်ရောက်ကြမှာဖြစ်ပြီးကွလွန်သူသမရ Bush ရဲ့သားဖြစ်သူ43ဆမြောက်သမရ George W. Bush ကလည်းဖခင်ကိုကွန်ပျူတာမှာစကားပြောကြမှာပါ။နိုင်ငံတော်ဇာပနာခန်းနာမှာကနေဒါနိုင်ငံဝန်ကြီးချုပ်ဟောင်းBrian Maroney, American Telluto Amahaw, Alan Simpson နဲ့သမိုင်းပညာရှင်လည်းဖြစ်ကွယ်လွန်သူသမရဘော့ရှေကိုရအထုပ်ပတ်တိပြည့်စုံသူလည်းဖြစ်တဲ့ Jim Mitchell ကိုလည်းအမှားစကားပြောဖို့စီစဉ်ထားပါတယ်။သမရဟောင်းရဲ့ဇာပနာကိုတက်ရောက်ကြမဲ့သူတွေထဲမှာတော့ Britain တော်ဝင်မင်းသား Charles, German ဝန်ကြီးချုပ် Angela Merkel နဲ့ Poland နိုင်ငံသမရဟောင်း Lech Wałęsa တို့လည်းပါဝင်ကြမှာဖြစ်ပါတယ်။2016 American သမ္မတရွေးကောက်ပွဲပေါ်ရုရှားရဲ့ဝင်ရောက်နှောက်ယှက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမှာအမျိုးသားလွန်ညွန့်ရေးအကြံပေးပုဂ္ဂိုလ်ဟောင်း Michael Flynn ကထိရိရောက်ပံ့ပိုးပေးခဲ့တယ်လို့အထူးစုံစမ်းစစ်ဆေးမှု Robert Mueller ကပြောဆိုလိုက်ပါတယ်။ဒီအတွက်လည်း Michael Flynn ကိုထောက်နဲ့အပြစ်မပေးဖို့လည်းအထူးစုံစမ်းစစ်ဆေးမှုကထောက်ခံပြောဆိုခဲ့တာပါ။လက်နက်ရှာချရေးအရေးကြီးတဲ့သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ပြီးလက်နက်ထုတ်လုပ်ဖို့ကြိုးစားမယ်ဆိုရင်ရုရှားအနေနဲ့လည်းတလက်ပြည့်နျူကလ িয়ার မစ္စိုင်းရုံးတွေစတင်ထုတ်လုပ်သွားမှာဖြစ်တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကဒီနေ့ပဲသတိပေးလိုက်ပါတယ်။အမေရိကန်ကသာသဘောတူညီချက်ကနေနှုတ်ထွက်သွားမယ်ဆိုရင်ရုရှားအနေနဲ့လည်းအလားတူလက်နက်တွေထုတ်လုပ်ဖို့လိုအပ်လာမှာဖြစ်တယ်လို့ကောက်ချက်ချရမှာဖြစ်တဲ့အကြောင်းရုရှားသတင်းအေဂျင်စီကိုသမ္မတပူတင်ကပြောဆိုလိုက်တာပါ။မနေ့တုန်းကလည်းအမေရိကန်ကအလားတူသတိပေးပြောဆိုထားပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဝေးအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင် VOA ကိုအားပြီးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မများသစင်အောင်ပ
This program has come to you from the Voice of America, Washington.